Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂုတ်လ18ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမှုပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပိုင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မနိုင်ငံတော်ပြောပြမှာပါ။ပါကစ္စတန်နိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်တာလီဘန်အုပ်စုနဲ့အမေရိကန်ကွန်ဆယ်ရီဆွေးနွေးနေတဲ့အခြေအနေတွေတိုးတက်မှုရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။ဟောင်ကောင်မှာ3လကြာပြီဖြစ်တဲ့အစိုးရဆန္ဒပြပွဲတွေမှာကြောင်းဆရာဆရာမတွေဒီကနေ့ပါဝင်လာပါရယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားမှာပါရှင်။
ဟုတ်ကဲ့ပါရှင်။စနေညအတွက်ထိတ်တန့်ရောက်သတင်းလွှာတွေကတော့ရှမ်းမြောက်ရဲ့နေရာတော်တော်များများကိုမဟာမိတ်ပူးပေါင်းတပ်ဖွဲ့ကထိုးစစ်ဆီတိုက်ခိုက်တဲ့အတွက်နယ်မြေလုံခြုံရေးကအထူးစိုးရိမ်စရာကောင်းတဲ့အခြေအနေမှာရှိနေပါတယ်။တိုက်ပွဲတွေတွင်မှပိတ်မိပြည်သူနဲ့ဒဏ်ရာရလူနာတွေကိုတွားတယ်တဲ့ပရာဟိတလူနာတင်ရင်တစင်းလက်နက်ကြီးကြီးမှန်ပြီးတော့ဥက္ကဋ္ဌဖြစ်သူပွဲချင်းပြီးသေဆုံးခဲ့တယ်လို့လူတချို့လည်းဒဏ်ရာရခဲ့ပါတယ်။
ကျွန်တော်ကတော့အချိန်မှာလက်ရှိတော့အဲရှိမှာကိုလည်းပြည်နေတော့ကျွန်တော်ကဥက္ကဋ္ဌတော်မကွိုင်းကောင်းမယ်ရှိမှာတော့အများကြီးတိုက်ပွဲတွေကထိထိညံ့များနေပြီဆိုပုံရတယ်တဲ့သူတို့ပိတ်ရစ်နေတာလည်းကျွန်တော်သွားမယ်
ဒီသတင်းနောက်ပိုင်းမှာအပြည့်စုံသားဆင်ရပါမယ်ရှင်။နောက်မြန်မာနိုင်ငံကဒီရေဘေးထံကြောင့်ရေဘေးအနေကိုဘယ်လိုမျိုးရှောင်ကြဉ်ရမလဲဆိုတာကိုတင်ဆက်ထားတဲ့သတင်းနောက်မှတ်စုအစီအစဉ်နဲ့အတူပြည်တွင်းမှာလက်ဝှေ့ယန္တရာတွေကို 3D printing နည်းပညာအသုံးပြုပြီးထုတ်လုပ်နေတဲ့အကြောင်းတင်ဆက်ထားတဲ့မြန်မာတခွေအစီအစဉ်နဲ့အခုလိုမျိုးပြည်ဦးလွင်တဲ့နောင်ချိုဒီရှမ်းမြောက်ကတည်ဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေကိုဘလို့အဖြေရှာအသုံးသတ်မလဲဆိုတာကိုသုံးသပ်ကြမယ်စနေညဒဲလေးလိုက်ဆွေးနွေးကန်းနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ပါကစ္စတန်နိုင်ငံရဲ့ပြည်တွင်းစစ်ပွဲအဆုံးသတ်နိုင်ရင်အတွက်တာလီဘန်အုပ်စုနဲ့အမေရိကန်ကွန်ဆယ်ရီဆွေးနွေးနေတဲ့အချိန်နဲ့အရေးရနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့တောက်ကြနေကတွေ့ဆုံဆွေးနွေးပါတယ်အာဖဂန်နိုင်ငံမှာ19နှစ်နီးပါးတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းရေးအဖြစ်တရဖြစ်လာနိုင်တဲ့ဒီငြိမ်းချမ်းရေးစကားဝိုင်းကနေနှစ်ဖက်သဘောတူညီမှုရခဲ့ကြတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲသမ္မတထရမ့်ကလုံခြုံရေးအဖွဲ့နဲ့တွေ့ဆုံတာပါတွေ့ဆုံဆွေးနွေးမှုတွေအချိန်နဲ့ကောင်းပြီးတော့ဆက်ပြီးညီနိုင်ဆောင်နေပါတယ်လို့အင်ပီရောကထုတ်ပြန်ချက်မှလည်းပြောထားပါတယ်။ညူဂျာစီပြည်နယ်ဘက်မင်စတာမြို့ကကောက်ကလတ်တခုမှာအနာယူရင်းအလုပ်လုပ်နေတဲ့သမ္မတထရမ့်ကဖြစ်နိုင်မယ်ဆိုရင်တာလီဘန်တပ်ဖွဲ့နဲ့သဘောတူညီမှုတရရဖို့အမေရိကန်ဘက်ကလှုပ်ကြိုင်နေပါတယ်လို့လည်းအစည်းအဝေးပြီးမှပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးမှုတွေကောင်းကောင်းမွန်မွန်ပဲပြီးဆုံးသွားတယ်လို့19နှစ်ကြာတက်ခဲ့တဲ့စစ်ပွဲအဆုံးသတ်နိုင်ရေးသဘောတူညီမှုတရရဖို့တာလီဘန်တပ်ဖွဲ့ဘက်ကနဲ့အမေရိကန်ဘက်ကဆွေးနွေးအဖြေရှာခဲ့ကြတယ်လို့သမ္မတထရမ့်ကတွစ်တာမှာမနေ့တောက်ကြနေကသားခဲ့ပါတယ
်အမေရိကန်အလုပ်တော်မှအီလန်အိုမန်နဲ့ရရှိဒာတိုင်တိုနေယောဟာသူတို့ကိုပြည်ဝင်ခွင့်ဗီဇာညှင်းပယ်မခံရခင်မှာအစ္စရေးတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့အစီအစဉ်မရှိဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကပြောလိုက်တဲ့ပုံမှာအလုပ်တော်မှအီလန်အိုမန်ကလက်မခံဘဲပယ်ချလိုက်ပါတယ်အမေရိကန်အလုပ်တော်မှနေယောဟာလာမယ့်သတင်းပတ်တွေအတွင်းဂျေရုဆလင်နဲ့ဂျော်ဒန်မြစ်အနောက်ဘက်ခန်းတွေကိုသွားဖို့အတွက်စီစဉ်ထားတာပါအလုဒါမတ်အိုမာဟာအစ္စရေးပါလီမန်မှာရှိတဲ့ဂျူးနဲ့အာရမတ်တွေနောက်အစ္စရေးလုံခြုံရေးအဖွဲ့ဝင်တွေနဲ့တွေ့ဆုံမဲ့ဒီသူ့ရဲ့အစ္စရေးနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ Twitter မှာထောက်ကြံတွေကဖော်ပြခဲ့ပါတယ်။အစ္စရေးစစ်မှုထမ်းဟောင်းတွေကအမေရိကန်အလုဒါမတ်တွေကိုအစ္စရေးတွေနယ်မြေသစ်ချက်ထွင်ဆောက်လုပ်နေတဲ့ဟေဘရုမြို့ကိုလိုက်လံပြသဖို့စီစဉ်ထားလည်းဖြစ်ပါတယ်။အစ္စရေးစစ်ပြန်စစ်မှုထမ်းဟောင်းတွေကဟေဘရုမြို့ကိုလိုက်လံပြသတဲ့အခါမှာလည်းအခုလိုနယ်မြေချက်ထွင်တည်ယူမှုအတွင်းသူတို့ဂျုံခဲ့ရတဲ့အတွေ့အကြုံတွေကိုပြောပြဖို့စီစဉ်ထားတာဖြစ်တယ်လို့အမေရိကန်တော်မှအိုမာကပြောပါတယ်။ဒါပြင်သူနဲ့သူ့ရဲ့ကိုယ်စားလှယ်အဖွဲ့ဟာအရှိဂျေရုဆလင်ကဘေဒဝင်လူမှုအတိုင်းဝိုင်းနဲ့တွေ့ပြီးစကားပြောဖို့လဲမူလကစီစဉ်ထားတာဖြစ်တယ်ဆိုပြီးတော့ပြောကြလိုက်ပါတယ်ခင်ဗျာ
။ပရတိန်နဂံပိုင်တဲ့နယ်မြေတစ်ခုဖြစ်တဲ့ဂျီဘရော်တာရေလက်ကြားထဲမှာဖမ်းထားတဲ့အီရန်ရှင်နန်တင်တင်မော့ကိုထိမ့်သိမ်းထားနိုင်တဲ့တရားရုံးအမိန့်လက်ဝဲရှိထားပြီလို့အမေရိကန်နိုင်ငံကပြောပါတယ်။တင်မော့ကိုဖမ်းဆီးဖို့အမေရိကန်တရားရုံးတစ်ခုကထုတ်လိုက်တဲ့အမိန့်စာကိုဝါရှင်တန်မှာရှိတဲ့အမေရိကန်ရှေ့နယ်ရုံးကထုတ်ပြန်တာပါ။အီရန်ရေနံတင်တဲ့ဘောခရစ်ဝါနဲ့အတူပါလာတဲ့ရေနံတွေနဲ့ဒေါ်လာ10သိန်းနီးပါးဟာအီရန်ဒေါ်လာရေးပြည်ထောင်စပ်ပြီးဆောင်တက်နဲ့ဆက်ဆက်ပတ်သက်နေတယ်လို့အမေရိကန်ကပြောပါတယ်။အီရန်ဒေါ်လာရေးပြည်ဆောင်တက်ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်အမေရိကန်ကသတ်မှတ်ထားတာဖြစ်ပါတယ်။ခရစ်ဝါတင်မော့ကိုထိန်းသိမ်းထားဖို့အမေရိကန်ကတရားဝင်တောင်းဆိုလိုက်တဲ့အချိန်မှာပဲဂျီဘရော်ဒါတရားသူကြီးချုပ်ကဂျာတာပတင်းနေမှာတင်မော့ကိုလွှတ်ပေးလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းရေနံတင်တင်မော့ခရစ်ဝါထွက်မသွားသေးပဲနဲ့မနေ့တောက်ကြနေ့ထိဂျီဘရော်ဒါကမ်းလွန်မှာဆက်ပြီးတော့ကြောက်ချရန်နာထားပါတယ်။အင်းညာလိုမျိုးတင်မော့ကပတင်ကတင်မော့ကြီးကိုဆက်ပြီးတော့တာဝန်ယူမောင်းနေဖို့ဆန္ဒမရှိတော့ဘူးလို့သူ့ရဲ့ရှင်းနေက AP သတင်းဌာနကိုတောက်ကြနေကပြောဆိုခဲ့ ပါအခုလိုတင်မောထွက်ဖို့နှောင့်နှေးနေတာကြောင့် Chris Wan တင်မောကြီးကို Gibraltar ရေးလက်ကြားကနေထွက်မသွားနိုင်အောင်လို့ American ဘက်ကတရားဝင်တားမြစ်နိုင်တဲ့နောက်ထပ်အခွင့်အလမ်းတွေထွက်ပေါ်လာစေပါတယ
် American ပြည်တော်စုညောင်မျိုးကမြေအောက်ရထားပူလာရုံတစ်ခုမှာပေါင်းလို့အိုးနှလုံးကိုလာချသွားတယ်လို့တန်တရားရှိသူတယောက်ကိုဖမ်းထားပြီဖြစ်တယ်လို့ညောင်မျိုးရဲတပ်ဖွဲ့ကပြောလိုက်ပါတယ်စောင့်ကြည့်ကင်မရာမှာတွေ့ရတဲ့ဒီတပည့်ပေါင်းအိုးကိုကင်ထားတဲ့လူတယောက်ကိုဖမ်းဆီးထိန်းသိမ်းထားတယ်ဆိုပြီးအမှုလိုက်အဖွဲ့ကြီးကဒီဓမ္မချက်ကဒီကနေ့မနက်ပဲ Twitter ဆာမျက်နှာမှာရေးခဲ့ပါတယ်မနေ့တောက်ချာနေ့မနက်ကပေါင်းတွေကိုတွေ့ခဲ့တဲ့နေရာကနေလူတွေကိုပေးလို့ရရှောင်ခိုင်းခဲ့ရတာကြောင့်မနက်ပိုင်းမှာအသွာလာတဲ့အဆင်ပြေဖြစ်ခဲ့ပါတယ်မြေရောက်ရထားပူရာရုံအနီးမှာပေါင်းအိုးနှလုံးကိုလူတယောက်လာချသွားတာကို World Trade Center ကုန်သွယ်ရေးဆောက်အုပ်အနီးမှာတပ်ဆင်ထားတဲ့ဒီကင်မရာကနေတွေ့ရှိခဲ့တယ်လို့ရဲကပြောပါတယ်ဒီနေရာကနေနှမိုင်းအကွာလမ်းဘေးတနေရာမှာလည်းတတိယမြောက်ပုံစံတူပေါင်းအိုးတစ်လုံးကိုလည်းထပ်ပြီးတော့တွေ့ခဲ့ပါရယ်ပေါင်းအိုးတွေကိုဘုံဖြစ်အသုံးပြုနိုင်တာဖြစ်ပေမဲ့အခုရှာတွေ့ခဲ့တဲ့ပေါင်းအိုးတွေပောက်ကွဲခဲ့ခြင်းတော့မရှိဘူးလို့ဆိုတာတော်ရှိသူတွေကပြောပါရယ်ခုဖန်းစည်းထားတဲ့လူအကြောင်းအသေးစိတ်ကိုတော့မသိရသေးဘူးလို့ရဲတပ်ဖွဲ့ကပြောပါရယ်ဒီဖန်းစည်းတဲ့လူကိုလည်းဆွဲချက်တင်တာမျိုးတော့အခုချိန်ထိမရှိသေးပါဘူးခင်ဗျာ
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးပါတယ်ရှင
်ဒီအိုအင်းညပိုင်းကနေစနေနေ့ညဘက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်မြောက်ကိုရီးယားနိုင်ငံကတောက်ကြနေမနေ့ပိုင်းမှာဒုံးကျည်စမ်းသပ်ပြစ်လုပ်ခဲ့ပြီးတော့အဲ့ဒီစမ်းသပ်ပြစ်လုပ်မှုကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကကြေညာခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကဒီကနေ့ပြောပါရယ်မြောက်ကိုရီးယားဟာမနေ့ကတာတိုပြစ်ပဲထိန်ဒုံးကျည်တစ်ခုထက်မနေ့ကိုပြစ်လုပ်ခဲ့ပြီးတော့တဟာပြီးခဲ့တဲ့ဇူလိုင်လကစလို့6ကြိမ်မြောက်ဒုံးကျည်စမ်းသပ်တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါရယ်အခုလိုဒုံးကျည်စမ်းသပ်ပြစ်လုပ်လိုက်တဲ့အတွက်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုတွေပြန်ဆဖို့ကြိုပမ်းနေတာတွေဟာလည်းပိုးပြီးတော့ရှုပ်ထွေးသွားခဲ့ပါတယ်။မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စကိုကြိုပမ်းတဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဖန်ဘီဂန်ဟာလာမယ့်ရှေ့သတင်းပတ်ကြရင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုတွားရောက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတောက်ကြားနေမှာပြောပါတယ်။
ဟောင်ကောင်မှာ3လနီးပါးကြာဖြစ်နေတဲ့ဒီအစိုးရဆန္ဒပြပွဲတွေမှာပေါင်းတဲ့သူတွေကိုထောက်ခံတဲ့အနေနဲ့ဒီနေ့မှာတော့ကျောင်းဆရာဆရာမတွေဟာလမ်းတွေပေါ်ကိုထွက်ပြီးတော့ခြေတဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေရဲ့ရဲစွမ်းသတ္တိရှိမှုနဲ့ဟောင်ကောင်ပေါ်လေးနက်ထားတာကိုအသိမှတ်ပြီးကျေးဇူးတင်ကြောင်းသူတို့ဟာအစိုးရထက်ပိုပြီးတော့တတ်သိရှိတယ်လို့လည်းဒီနေ့ဆန္ဒပြပွဲမှာပါဝင်တဲ့ကျောင်းဆရာမတို့ကရိုက်တာသတင်းဌာနကိုပြောပါတယ်ကျောင်းဆရာဆရာမတွေဟာဒီဟောင်ကောင်ရဲ့စီးပွားရေးအချက်အချာကြားတဲ့ဇုံမှာစုဝေးခဲ့ပြီးနောက်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နေနေတဲ့ဒီအစိုးရအိမ်တော်ကိုခြေတက်ဆန္ဒပြခဲ့ကြတာပါဟောင်ကောင်တောင်ဝမ်းမှာတော့ဒီကနေ့စနေနေ့နဲ့မနေ့ဖြန်တနင်္ဂနွေနေ့တွေပါနောက်ထပ်ဆန္ဒပြပွဲတွေလုပ်ဖို့စီစဉ်ထားပါတယ်ပုံမှန်အားဖြင့်တော့ဆန္ဒပြပွဲတွေကိုစနေနေ့တနင်္ဂနွေနေ့တွေမှာလုပ်လို့ရှိပေမဲ့ပြီးခဲ့တဲ့ဘက်ကတော့ဟောင်ကောင်လေသိမ်းမှာလုပ်ခဲ့တဲ့ဒီဆန္ဒပြပွဲတွေဟာအလုတ်ဖွင့်ရတဲ့အထိပါဆက်ပြီးတော့ဖြစ်ခဲ့ပါတယ်ဒါကြောင့်ကမ္ဘာမှာလေအစင်တက်အများဆုံးလေသိမ်းတစ်ခုဖြစ်တဲ့ဒီဟောင်ကောင်လေသိမ်းမှာလည်းရက်တော်ကြာလေသိမ်းလုပ်ငန်းတွေနှောင့်နှေးကုန်ပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတွေလည်းထိတ်တိုက်တွေ့ခဲ့ကြပါတယ်တရုတ်နိုင်ငံပြည်မကြီးကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကြောင့်ဒီဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့ပြီးတော့အစောပိုင်းမှာဆန္ဒပြပွဲတွေဟာငြင်းငြင်းကြဲကြဲရှိခဲ့ပေမဲ့တခါတရံမှာတော့အကြမ်းဖက်တာတွေအထိဖြစ်လာခဲ့ပြီးတော့အခုနောက်ပိုင်းမှာတော့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေလှုပ်ဖို့တောင်းဆိုတဲ့အထိပါဖြစ်လာနေပါတယ်ခင်ဗျာ
ဆူဒန်နိုင်ငံမှာလက်ရှိအုပ်ချုပ်နေတဲ့စစ်ကောင်စီနဲ့အတိုက်ခံဆန္ဒပြကောင်ဆောင်တို့ကြားပူရဲအုပ်ချုပ်မဲ့တမိုင်းဝင်တဘောတူညီမှုတရက်ကိုမြို့တော်ကာတီယိုမာဒီကနေ့လက်မှတ်ရေးထိုးလိုက်ပါပြီ။အယက်တာဦးဆောင်တဲ့အစိုးရတရားဖွဲ့စည်းနိုင်ရေးရွေးကောက်ပွဲကျင်းပဖို့ရှိတဲ့နောက်3နှစ်ကြာတဲ့ကာလအထိစစ်ဖက်နဲ့အယက်ဖက်ပူးပေါင်းပြီးတော့ပူရဲကောင်စီတရက်အဖြစ်အုပ်ချုပ်ဖို့တဘောတူစာချုပ်မှာထည့်သွင်းသတ်မှတ်ထားတာပါ။ဆူဒန်နိုင်ငံမှာလောင်စာဆီနှုန်းဈေးနှုန်းတက်ခဲ့တဲ့အတွက်ပြီးခဲ့တဲ့ဒီဇင်ဘာလမှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရာကသမ္မတအိုမာအယ်ဘာရှာကိုနှုတ်ထွက်ပေးရေးတောင်းဆိုမှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလမှာတော့နှစ်ပေါင်း30ကျော်အုပ်ချုပ်လာတဲ့တမရဘာရှာကိုစစ်တပ်ကအာဏာကဖယ်ရှားပြီးတော့ယာယီအုပ်ချုပ်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းဆူဒန်ပြည်သူပြည်သားတွေကဒီအခြေအနေကိုလက်မခံနိုင်ပဲဒီမိုကရေစီရေးအတွက်3လကျော်အောင်တောင်းဆိုဆန္ဒပြခဲ့ရာကဆန္ဒပြတဲ့သူရာနဲ့ချီတေဆုံခဲ့ရပါတယ်။အဲဒီလိုဆန္ဒပြပွဲတွေကြောင့်အတွင်ကူပြောင်းရေးကာလယာယီအစိုးရတရားဖွဲ့ဖို့စစ်ကောင်စီနဲ့အတိုက်ခံကောင်ဆောင်တွေကြီးလိုက်လာမှာတဘောတူညီခဲ့ကြတာဖြစ်ပြီးဒီကနေ့မှာတရားဝင်လက်မှတ်ရေးထိုးနိုင်ခဲ့တာလည်းဖြစ်ပါတယ်။
ဖိနဲ့ဂျာမနီမပေးဘောလုံးပွဲတွေကိုမနေ့တောက်ချာနေမှာစတင်လိုက်ပြီးတော့မနေ့ကချန်ပီယံဖြစ်ခဲ့တဲ့အသင်းတွေအဖွင့်ပွဲမှာရလဒ်တွေမကောင်းခဲ့ပါဘူး။စပိန်လာလီဂါမှာတော့ချန်ပီယံဘာစီလိုနာကအက်သလက်တစ်ဘယ်ဘာအိုနဲ့ကစားပြီးတော့ဘယ်ဘာအိုကဘာစီလိုနာကိုတကူကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ဂျာမနီမှာတော့ဘိုင်အန်မြူနစ်နဲ့ဟာတာဘာလင်တို့ကစားခဲ့ကြပြီးတော့တစ်ဖက်နှစ်ဂိုးစီတည်ကျသွားပါတယ်။ဘိုင်အန်ကတကူအရင်သွင်းခဲ့ပြီးမဲ့ဟာတာဘာလင်ကပထမပိုင်းမပြီးခင်မှာပဲနှစ်ဂိုးပြန်သွင်းလို့ပထမပိုင်းမှာဟာတာဘာလင်ကနှစ်ဂိုးတကူနဲ့နိုင်နေခဲ့ပြီးတော့ဒီဒုတိယပိုင်းကျမှဘိုင်ယန်ကချီပါကိုသွင်းခဲ့တာပါဒုတိယဂိုးကတော့ဒီပယ်နယ်တီကနေတဆင့်လီဗန်ဒေါစကီကသွင်းခဲ့တာဖြစ်ပါတယ်ဒီနေ့စောပိုင်းမှာကစားတဲ့အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲမှာတော့အာဆနယ်ကဗန်လီကို2ဂိုးတကူနဲ့နိုင်သွားပါတယ်အာဆနယ်အတွက်ဂိုးတွေကိုတော့လာကာဇက်နဲ့အိုဘာမေယန်းတို့ကသွင်းပေးခဲ့တာဖြစ်ပါတယ်ဒီအခုကျွန်တော်တို့သတင်းကြေညာနေတဲ့အချိန်မှာတော့ဆောက်သမ်တန်နဲ့လီဗာပူးတို့ကစားနေကြပြီးတော့ပွဲချိန်မိနစ်40ရောက်တဲ့အထိတစ်ဖက်နဲ့တစ်ဖက်ဘယ်သူမှဂိုးမသွင်းကြသေးပါဘူးခင်ဗျာ
Direct from Washington, the voice of America,
VOA. စနေနေ့အတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးရှမ်းမြောက်ဘက်ကတိုက်ပွဲတွေအကြောင်းသတင်းတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနေရာတော်တော်များများမှာတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကလာရောက်တိုက်ခိုက်တဲ့အတွက်ဒေသခံပြည်သူတွေအတွက်နေမြေလုံးကျုံရဲ့အထူးစိုးရိမ်ရတဲ့အနေအထားဖြစ်နေတယ်လို့ရှမ်းပြည်နယ်လွတ်တော်ကိုယ်စားလှယ်ကပြောပါတယ်။တိုက်ပွဲတွေကြားမှာထိခိုက်ဒဏ်ရာရသူတွေနဲ့ပိတ်မိပြည်သူတွေကိုတွားခဲ့တဲ့လူမှုကူညီရေးအသင်းကားတစ်စင်းလည်းလက်နက်ကြီးကြီးထိမှန်လို့တဦးပွဲချင်းပြီးသေဆုံးပြီးတချို့ဒဏ်ရာရခဲ့တယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်။တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့၃ဖွဲ့ပူးပေါင်းထားတဲ့ညီနောင်မဟာမိတ်အဖွဲ့တပ်တွေပြည်ဦးလင်စစ်တင်တန်းကျောင်းနဲ့နောင်ချိုမြို့တွေကိုအင်အားသုံးဝင်ရောက်စီးနှင်တိုက်ခိုက်မှုဖြစ်ပြီးတော့နောက်ရက်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကျောင်းမဲမြို့အပါအဝင်လာရှိုးကုတ်ခိုင်စားတဲ့နေရာတချို့ကိုလာရောက်တိုက်ခိုက်ခဲ့ကြပြန်ပါတယ်။ဒီလိုမျိုးဖြစ်တဲ့တိုက်ပွဲအနေအထားတွေကြောင့်လမ်းမဆက်သွေးရေးခေတ္တပြတ်တောက်ပြီးဈေးတွေကျောင်းတွေပိတ်ထားရတယ်လို့ဒေသခံပြည်သူတွေရဲ့လုံခြုံရေးကအထူးစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်နေပြီးလုံခြုံရေးတပ်ဖွဲ့တွေဘက်ကတော့ဒေသလုံခြုံရေးအထူးဆောင်ရွက်ပေးနေပါတယ်လို့ရှမ်းပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အခုလက်ရှိရှမ်းပြည်နယ်မြောက်ပိုင်းကျောင်းမဲမြို့အပါအဝင်ရှမ်းမြောက်ရဲ့လုံခြုံရေးအခြေအနေကိုတော့ရှမ်းပြည်နယ်ပြည်နယ်လွှတ်တော်ကကြောင်မဲမဲဆန္ဒနဲ့အမှတ်တရရဲ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။ရှမ်းပြည်မြောက်ပိုင်းမှာအခုဆိုလို့ရှိရင်ဒီမနက်အချိန်ကြီးကိုဆိုလို့ရှိရင်မြောက်ပိုင်းတစ်ပိုင်းလုံးတော်တော်များတော်တော်များများမှဖြစ်သွားတဲ့အနေအထားကိုရောက်သွားတာပေါ့နော်။ဆိုတော့အဓိကတော့ကျွန်တော်တို့ကတာဝန်ရှိသူတွေထက်တော့နှစ်ဖက်တာဝန်ရှိသူပေါ့နော်။ဆိုတော့တစ်ဖက်တည်းကိုကျွန်တော်မပြောလို့ပါဘူး။တက်မလို့ပိုင်းပဲဖြစ်ဖြစ်ပေါ့နော်။ဒီဘက်လက်နက်ကန်ပိုင်းပဲဖြစ်ဖြစ်ပေါ့နော်။ဆိုလို့ရှိရင်သူတို့အချင်းချင်းဖြစ်တဲ့ကိစ္စမှာပြည်သူတွေမဝင်ဝင်မပါစေချင်ဘူး။ပြည်သူလည်းမသိစေချင်ဘူး။အော်တမရောပိုင်းကပဲကျူးလွန်ကျူးလွန်ဒီဟိုဘာလက်နက်ပိုင်းပဲကျူးလွန်ကျူးလွန်ဒီဟိုနောက်ဆုံးရှင်းပြောရရင်လန်ဒရန်ကြီးဖြတ်စည်းရတဲ့ကိစ္စတွေဆိုလို့ရှိရင်ဒါကတော့ဟိုဟာဒါလူခွင့်ရှုဖောက်မှုပဲပေါ့နော်ဒါလူဒီလူစုကိုတတ်တဲ့ကိစ္စတွေဆိုလို့ရှိရင်လူခွင့်ရှုဖောက်မှုအဲ့လိုမဖြစ်စီရှင်ဘူးလို့ကျွန်တော်တောင်းဆိုချင်ပါတယ
်နောက်ပြီးတော့ဒီဆရာတို့နယ်မြေမှာရောလက်တလုံးလုံခြုံရေးအခြေအနေဘယ်လိုများရှိပါလဲဆရာ
မနက်ပိုင်းကတော့ကျောင်းနေပိုင်းဖွင့်တယ်ဈေးတွေပိုင်းဖွင့်တယ်ညနေပိုင်းကျတော့ဈေးတွေပိုင်းပိတ်တယ်ပေါ့နော်ဈေးပိတ်တယ်ကျောင်းနေပိုင်းအကုန်ပိတ်ဆိုလို့ကျွန်တော်ကဟိုလုံခြုံရေးအနေထားရတိတ်ပြီးတော့အဆင်မပြေတော့တဲ့အနေထားရှိတာပေါ့နော်
ရှမ်းမြောက်ဘက်ပိုင်းမှာတိုက်ပွဲတွေဖြစ်နေသလိုပြစ်ခတ်တိုက်ခိုက်မှုတွေကြားပိတ်မိပြည်သူတွေနဲ့ဒဏ်ရာရပြည်သူတွေကိုဒေသကလူမှုကူညီကယ်ဆယ်ရေးအသင်းဖွဲ့တွေကလူနာတင်ကားတွေနဲ့တွားရောက်ကယ်တင်တည်ဆောက်ပေးနေချိန်မှာပဲလာရှိုးလူငယ်ပရာဟိတအသင်းရဲ့လူနာတင်ရေးကားလက်နက်ကြီးကြီးထိမှန်ပြီးကိုယ်တိုင်လိုက်ပါကူညီပေးနေတဲ့ဥက္ကဋ္ဌဖြစ်သူပွဲချင်းပြီးတည်ဆောက်ခဲ့ရတယ်လို့လိုက်ပါသွားတဲ့လူငယ်ပရာဟိတအသင်းဝင်တချို့လည်းဒဏ်ရာအပြင်းထန်ရလို့လာရှိုးပြည်သူစေယုံကြီးမှစေကူတာမှုခံယူနေကြရပါတယ်လာရှိုးလူငယ်လူမှုကူညီအသေးရဲ့ဗန္ဒာရဲမှုဦးအောင်ကျော်ဦးကဖြစ်စဉ်ကိုအခုလိုရှင်းပြပါတယ်
။ဟုတ်ကဲ့ဗျာကျွန်တော်တို့ဥက္ကရာအဲ့ဒီမှာရှေ့မှာတိုက်ပွဲဖြစ်နေတယ်ပေါ့နော်။ဒီအဲ့မှာရွာသားတွေကကျေပြောတာပေါ့နော်။အဲ့မှာကျွန်တော်နံတော်ဥက္ကရာလေးအကြောင်းကြားတာပေါ့။ဥက္ကရာဖြစ်နေကျွန်တော်တို့တစ်ချက်လာပြီးမှကျွန်တော်တို့ရွာသားတွေကိတ်မိနေပါတယ်။အဲတစ်ချက်လာပြီးကူညီပေးပါအောင်ဆိုတော့ねကျွန်တော်ဥက္ကရာသွားရတာ။သွားတော့ကျတော့ကျွန်တော်သွားတဲ့အချိန်မှာနှစ်ဖီးသွားဆိုအဲ့ရှေ့မှာကိုလည်းပြစ်နေတော့ကျွန်တော်ကဥက္ကရာကျွန်တော်မကြောက်ရင်ကောင်းမယ်ရှေ့မှာတော့ငယ်ငယ်လေးတိုက်ပွဲတွေကထိထိညံ့ညားနေပြီဆိုပုံရတယ်တဲ့သူတို့ပိတ်ကြည့်နေတာလည်းကျွန်တော်သွားမယ်ဆိုတော့ပြောလိုက်တာအဲ့တော့သွားရင်တော့ဝိုင်းလိုက်ပြစ်လိုက်တာအဲ့တော့ RPG တွေပြစ်လိုက်တဲ့တော့ကားလမ်းမျိုးထိနေသွားတာ RPG ရဲ့အဆန်ရဲနေအရင်ကထိသွားတာ
ဟုတ်ကဲ့အဲ့တော့အဲ့ဒီဖြစ်တဲ့နေရာကဘယ်နေရာမှာဖြစ်တာပါလဲရှင
်လာရှူးကနေပြီးတော့ဆစ်နမိုင်ကျော်ဒီလာပေါ့နော်အဲ့ဒီနမ်တူရာဆိုတဲ့အဲ့ဒီနယ်လေးမှာဖြစ်တာ
ဟုတ်ကဲ့အဲ့တော့ဖြစ်ဖြစ်ချင်းဖြစ်သွားတဲ့အချိန်မှာဟိုဒီဘယ်လိုများပြန်ပြီးတော့ဆုတ်လာကြလဲနောက်ပြီးတော့ဒီဒဏ်ရာရတဲ့လူတွေလည်းရှိတယ်လို့သိရတယ်သူတို့ရဲ့အခြေအနေလေးလည်းနည်းနည်းပြောပြပေးပါရှင
်ဟုတ်တယ်ကြာကျွန်တော်ကအဲ့မှာတွားရဖြစ်တော့ကြတော့သူတို့ကပြစ်နေတော့မယ် စလိုက်ပြီးတော့ကျွန်တော်တို့ပထမကားတစ်ပြည့်ဖြစ်သွားတယ်ကျွန်တော်ဒုတိယကားရဲ့တတိယကားရဲ့ပြီးတော့နောက်ပြန်ပတ်ထုတ်ပြီးတော့ပြန်လာရတာဒါကြီးမှသူတို့ပြည့်စုံပြည့်စုံနေမှာကျွန်တော်နည်းနည်းနားယူနေမှာကျွန်တော်ပြန်ပတ်ပြီးပြက်ပြီးမှအတော့ယူရတာအဲ့ဒီမှာဒါရရတော့၃ရက်ရှိတယ်
ဟုတ်ကဲ့
ဒီကောင်းနေကြည့်ရဲ့မျက်စိတွေနားတွေကြည့်ပါတာပေါ့နော်ကျွန်တော်တန်ခါးသုံးနောက်ကတော့အဲလာရှုတီတီဖြစ်နေမှာပါလေကျွန်တော်ရဒီပြားဟိတာဆိုတော့လူမျိုးပါတာမျိုးအကုန်ကဲတယ်နေကူလူတွေရဟာကိုဒီလိုအင်္ဂလိပ်ကားကိုမျိုးတို့ရဒီလိုဖြစ်တဲ့ဖြစ်တဲ့ဆိုတော့ပြည်သက်ကျွန်တော်ပြောရစကားတော့မရှိတော့ဘူးကွာနော်
အဲ့တော့အခုလောလောဆယ်ကောအဲ့ဒီဘက်မှာဒီတိုက်ပွဲအခြေအနေနဲ့လုံခြုံရေးအခြေအနေဘယ်လိုများရှိပါလဲရှင
်အဲလောလောဆယ်တော့တမတော်ကတော့အင်အားနည်းနေဆိုတော့အင်အားထပ်ဖြစ်ဆွနေတာပေါ့နော်လူတို့ကလည်းဆိုးရိမ်နေတော့ကျွန်တော်အမကြီးအကောင်းကြီးအကုန်ပြေးလိုက်ပြီးဈေးကြီးလည်းပေးတယ်ဒီလည်းပုံပိတ်ကုန်ပြီ။နောက်ရုပ်ကတိမာကြီးရောပိတ်သွားပြီ။နောက်ပြီးတော့ဒီရော6ကန့်နေရပဲ။ဒါပေမဲ့အခုဒီတမတော်နဲ့ဒီတူရဲတွေကတော့လာရင်းနဲ့လုံလုံကြီးတွေခါပြီးတော့အပေါ်မှာလည်းရဲရင်းနေပါရင်းနဲ့သူတို့ကျင်းလဲ့နေရပေါ့
။အလားတူရှမ်းမြောက်ကွက်ခိုင်ရှုကင်းသာအကျော်ဘက်မှာလည်းနောက်ထပ်လူနာတင်ကားတစ်စင်းပြစ်ခတ်ရပြီးဒီပြစ်ခတ်ရတဲ့မြစ်တာရှင်လူမှုကူညီရေးအသင်းကတော့ပြစ်ခတ်ခံရပေမဲ့လူထိခိုက်မှုမရှိဘူးလို့ဒေသခံတွေကပြောပါတယ်။မြမစစ်တပ်ဘက်ကတော့ဒီရှမ်းမြောက်တိုက်ခိုက်မှုဟာရခိုင်ဘက်ကစစ်ရေးအရေးနိုင်မှုကြောင့်တံပြန်တိုက်ခိုက်မှုဖြစ်တယ်လို့ပြောဆိုထားတယ်လို့မြမဆိုးရဘက်ကတော့ဒီတိုက်ခိုက်မှုတွေကြောင့်မြမညီညာရေးလုပ်ငန်းစဉ်ကြီးကြီးမားမားထိခိုက်မှုရှိတယ်လို့ဗနစ်သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ MNDAA ကိုကတ်တပ်ဖွဲ့ TLLA တအောင်းမျိုးသားလူမျိုးရေးတပ်နဲ့ AA ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ပူးပေါင်းမဟာမိတ်သုံးဖွဲ့ဘက်ကတော့တွေ့ဆုံဆွေးနွေးမှုကိုမျှော်လင့်ထားပေမဲ့တိုင်းရင်းဒေသတွေကမြမစစ်တပ်ရဲ့ထိုးစစ်တွေကိုခုခံကာကွယ်တဲ့အနေနဲ့ပြန်လည်တိုက်ခိုက်ရတာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒေသခံထားနေပြည်သူစစ်တွေကိုလည်းစစ်တပ်နဲ့မပူးပေါင်းဖို့ဒီကနေ့ဩဂုတ်လ18ရက်နေ့နေဆွဲတဲ့မဟာမိတ်တပ်ဖွဲ့ဘက်ကတတိပေးထားပါတယ်ရှင်။စနေညအတွက်မြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကသတင်းတော်မှတ်စုအစီအစဉ်မှာတော့မြန်မာနိုင်ငံဒေသအများအပြားမှာလက်တလောကြုံတွေ့နေရတဲ့ရေပေးတံကြောင့်မိုးများရေကြီးမြေပြိုကျမှုကြောင့်တေဆုံးရသူကဒါဇင်နဲ့ချီရှိနေပါတယ်လမ်းပန်းဆက်သွယ်ရေးတွေပြတ်တောက်ပြီးတော့ဒေသရဲ့စီးပွားရေးအထိနာစေခဲ့တဲ့ဒီလိုမျိုးနှစ်စဉ်ရေကြီးရေရှမ်းမှုရဲ့အပြင်နောက်ဆက်တွဲမြေပြိုမှုတွေကိုရေရှည်မှာဘလို့မျိုးကြိုတင်ကာကွယ်နိုင်ပါသလဲဆိုတာဒီသတင်းမှတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာမမေခသုံးသပ်တင်ပြထားနာစင်ပါရှင
်ကဘာဤပူနေလာမှုရဲ့ရလတ်ဖြစ်ကဘာဒေတာအတိတ်မှာရာသီဥတုဖောက်ပြန်မှုတွေကြုံတွေ့နေရသလိုမြန်မာနိုင်ငံမှာလည်းအပူကြီးမိုးကြီးမုန်တိုင်းတွေပြင်းထန်လာပြီးဒီလိုသဘာဝရဲ့ရိုက်ခတ်မှုတန်းတွေခံနေရပါတယ်ထုတ်ပြန်ထားတဲ့စာရင်းတွေအရနိုင်ငံတွင်းမှာရှိနေတဲ့မြို့40နီးပါးဟာရှည်နှင်းမြုပ်နေရတယ်လို့ဖော်ပြထားကြပါတယ်ဒါတွေကဘာကြောင့်ဖြစ်လာတာပါလဲပညာရှင်တွေသုံးသက်တာကတော့တစ်တော်တွေပြုံးတည်မှုမြို့ရွာတွေချဲ့ထွေမှုလူနေအိမ်တွေများပြားလာမှုတွေကနေတဘာဝပတ်ဝန်းကျင်ဟာပြောင်းလဲလာခဲ့ပြီးအတော်မတက်နိုင်တဲ့လူတွေရဲ့လောဘရဲ့အကျိုးဆက်တွေကြောင့်လေဂေဟစနစ်တွေကတိတိတတ်တာပြောင်းလဲလာတယ်လို့ဆိုကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမွန်ပြည်နယ်ပေါင်မြို့နယ်တဲဖြူကုန်းကျေးရွာမှာရှိတဲ့မက်လက်တောင်မှာမြေပြုံမှုဖြစ်တာကြောင့်လူရာနဲ့ချီနီးပါသိဆုံးခဲ့ရပါတယ်။ကယ်ဆယ်ရေးလှုပ်ဆောင်တာမှာလဲခင်မီပစ္စည်းတွေအားနည်းနေတာကြောင့်ကုညီကယ်ဆယ်ပေးသူတွေများပေမဲ့လဲခရီးမပေါက်နိုင်ပါဘူး။မက်လက်တောင်မြေပြုံမှုမှာကိုရင်ကြုံတွေ့ခဲ့ရတဲ့မိသားစုတွေကတော့ဒီသဘာဝရဲ့ရိုက်ခတ်မှုကိုတော်တော်တန်ကြီးကြီးကြီးနဲ့ကြုံလိုက်ရတာပါ။သူတို့ပြောပြတဲ့အတွေ့အကြုံတွေကရင်းနှင်းစရာပါ
၄နှစ်လောက်တည်းကမိုးကြီးတယ်လေမိုးကြီးတော့တမတို့မိတာစုတဲ့တရားမှမအိမ်မအိပ်ပြီးတဲ့ထိုင်နေကြတယ်ထိုင်နေချိန်မှာဟိုအောက်ပိုင်းမှာလေမုတ်တမပဲရင်မြုပ်တယ်ဆိုလို့ကဲဆယ်ရေးလို့ခလေးလေးထားခဲ့တာထားတော့မှလမ်းမှဓာတနီးပြို့တယ်ဆိုလို့ပြန်ပြေးလာတော့ကိုအိမ်မရှိတော့ကိုရ
ဆေးရောက်
လေးရောက်ပဲတွေ့တယ်
တောင်ပြိုမဲ့အခြေအနေတွေကမွန်ပြည်နယ်မှာသာမကတနင်္လာရီတိုင်းဒေသကြီးမှာပါကြုံနေရသလိုနောက်ထပ်မက်လက်တောင်အနီးမှာလည်းမြေထပ်မံပြိုကျနိုင်မှုတွေရှိနေတယ်လို့ဘူမိဗေဒပညာရှင်တွေကဆိုကြပြန်ပါတယ်။ဒီအတွက်အစိုးရမှာတဘာဝပတ်ဝန်းကျင်ထိမ့်သိမ့်တဲ့မူဝါဒကောင်းတွေရှိဖို့တဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ရေးအရေးပေါ်ကယ်ဆယ်ရေးပြည်လဲထူထောင်ရေးအစီအမံကောင်းတွေချမှတ်နိုင်ဖို့လိုအပ်နေပါတယ်။ဒီမူဝါဒတွေနဲ့အစီအမံတွေကိုစနစ်တကျလိုက်နာအကောင့်ထဲပုံနိုင်ဖို့စီမံခန့်ခွဲမှုနဲ့စွမ်းဆောင်ရည်ရှိဖို့လေလိုအပ်နေသေးတယ်လို့တုံသက်သူတွေကဆိုကြပါရယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တယောက်ဖြစ်တဲ့ထောက်ထောင်ဝင်းမျိုးသူကအခုလိုတုံသက်ပြောဆိုလိုက်ပါရယ်
။သူကမိုးများတဲ့ဒေသမြေသားအထူးတယ်အောက်ခံအချောက်ကလည်းကျွန်တော်လိုမိုးရေများလာရင်တော့
ောက်ဒီ granite ဆိုတော့သူကကြောက်ချောလုံးကြီးပေါ့เนาะအဲ့တော့သူ့ပေါ်မှာကုတ်အားမကောင်းတဲ့ခါကျတော့မြေကမိုးရိပ်တိမ်များလာရင်ရှော့ကနေဆင်းသွားနိုင်တယ်ပြဿနာရှိတယ်အဲ့လိုနေရာမှာတက်နိုင်မှာဖုံးကာရှိရမယ်ဖုံးကာမရှိရမယ်တတော်တွေကပြောင်းသွားတယ်ပေါ့เนาะဒါ vulnerable ဖြစ်လာတာပေါ့အဲ့ဒါမျိုးဆိုဖုံးကာတွေလိုရမယ်တဘောဝတ်တပင်တတော်တွေကိုထိန်းသိမ်းထားဖို့လိုတယ်သို့တော့တဘောတတော်တွေကိုခုတ်ပြီးတော့ rubber band နဲ့ဆိုင်ရင်တော့မရဘူးလားဆိုတော့အခုမွန်ပြည်နယ်မှာဖြစ်တဲ့ပြဿနာဒါပဲအဲ့တော့ rubber တစ်မျိုးတည်းနဲ့လည်းထိန်းလို့မရဘူး rubber တစ်မျိုးတည်း monoculture ခေါ်တာပေါ့ပင်တစ်မျိုးတည်းကိုပဲတည်ကြဆိုင်တဲ့ခါကျတော့သူ့ရဲ့တဘောဝအရမြေကြီးကိုထိန်းထားနိုင်စွာဒီလောက်တဘောဝတော်နေမတူမတူတဲ့ခါကျတော့ဟိုအန်နီယယ်ကိုလက်ရဖိတ်ခေါ်နေတယ်လို့ဖြစ်တယ်အဲ့ဒါမွန်ပြည်နယ်တစ်ခုလုံးမှာအာသူ့ရဲ့ရှိသမျှမြေရဲ့60%တော့ rubber plantation တွေကြီးပဲဖြစ်တယ
်ဒီလိုဖြစ်ဆိုးတွေမဖြစ်အောင်ဘယ်လိုပြင်ဆင်ရမလဲဆိုတာတာဝန်ရှိသူတွေအလေးအနက်ရှာဖွေဖို့လိုအပ်နေတာပါလက်ရှိအစိုးရကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမှာပြုပြင်ပြောင်းလဲလုပ်ကိုင်မှုတွေနဲ့ပတ်သက်ပြီးဘယ်အပိုင်းကိုဦးစားပေးဆောင်ရွက်သင့်ပါသလဲဒါနဲ့ပတ်သက်ပြီးဒေါက်တာဝင်းမျိုးသူက
ဒီဘေးရနေရာတွေဖြစ်လာရင်တကယ်ထိခိုက်ခံစားရတာကျွန်တော်တို့ကဒီအောက်ခြေအဆင်းပေါ့မြို့နယ်အဆင်းတွေမှာဖြစ်တာဆိုတော့ဒီအောက်ခြေအဆင်းကြီးပါထိရောက်မယ်နော်ဒီလိုအန်ရီတွေရှိတယ်ဆိုရင်ဒီလိုအန်ရီရှိတဲ့နေရာတွေမှာရှိတဲ့ဒေသခံတွေကဟာပူပေါင်းပါဝင်ရေးဆွဲတာနဲ့တဘောဘေးရနေကာကွယ်ရေးစီမံချက်တွေရေးဆွဲဖို့လိုတယ်အဲ့ဒါမလုပ်ရသေးဘူးကျွန်တော်တို့ဒါအသိပံနေကြပေါ့နော်စူဇန်လိုင်းပင်နေရာတွေမှာထိနိုင်တယ်ဆိုတာဒါကျွန်တော်တို့အရေးဘူးကတော့ဖော်ပြပြီးပို့တိကြအောင်လက်ထပ်လုပ်ရင်ပြီးရင်ဘယ်လိုဖြည့်ရှင်းမလဲဆိုတော့လူလူနဲ့ဆွေးနွေးတိုင်ပြီးတော့စီမံချက်လိုအပ်တဲ့ကျွန်တော်တို့စီမံခန့်ခွဲမှုတွေဘတ်ဂျက်တွေနော်ရထားမှုတွေမြေသုံးချစီမံမှုတွေဒါရဲ့နောက်ဆက်တွဲလိုရမယ
်လက်ရှိမြန်မာနိုင်ငံတဝမ်းမှာမိုးပြင်းထန်ရွာသွန်းပြီးရေကြီးနေတာကြောင့်ဩဂုတ်လ17ရက်နေ့အထိနောက်ဆုံးရထားတဲ့အချက်လက်တွေအရလူရေ8000ကျော်လောက်ရေဘေးကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ရဲ့အင်္ဂါနေ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်ဒီအခြေအနေတွေကိုအကောင်းဆုံးဖြေရှင်းနိုင်ဖို့ပညာရှင်တွေမိပညာပိုင်းတွေလိုအပ်နေသည်လို့စနစ်ကျတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုတွေလှုပ်ဆောင်သင့်ပြီဆိုတာကိုဒီတစ်ပတ်သတင်းတော်မဆူကနေတင်ပြလိုက်ရပါတယ်ရှင
်မမေခါစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်ဒီသတင်းမဲ့ရဲ့မြန်မာတခွေအစီအစဉ်မှာတော့နိုင်ငံတကာအစ်မီနီးပညာအသစ်တွေမြန်မာနိုင်ငံမှာအသုံးပြုလာကြတဲ့အထက်မှာတော့အခုဆိုရင်ပြည်တွင်းမှာလက်ဝှေ့ရတနာတွေကို 3D printing နီးပညာသုံးပြီးတော့ထုတ်လုပ်နေပြီဖြစ်ပါတယ်။ဒီဇိုင်းတွေကဘယ်လိုများရှိပါသလဲ။ဒီပစ္စည်းတွေကသမယိုးကျပဒိန်မှာလုပ်တဲ့ပစ္စည်းတွေနဲ့ရှင်လိုက်တဲ့ဆိုရင်ဘယ်လိုမျိုးအားနည်းချက်အားသာချက်တွေရှိပါသလဲ။နောက်ပြီးတော့ဒီ 3D printing နီးပညာသမားတွေကြုံရတဲ့စိန်ခေါ်မှုအခက်အခဲတွေနဲ့ပတ်သက်ပြီးမြစ်မခသတင်းအေဂျင်စီကကိုထူးဆက်တင်ပြထားတာနားဆင်ပါရှင
်ရွှေတဲ့လက်ဝတ်ရတနာတွေပြုလုပ်ဖန်တီးတဲ့နေရာမှာရိုးရလက်ပရင်ကနေဆက်ပရင်ဆိုပြီးဆင့်ဆင့်ကူးကြောင်းလာပါတယ်ခေတ်ပေါ်နီးပညာတွေတိုးတက်လာတာနဲ့အတူပရင်ပညာရဲ့အပိုင်းမှာ 3D print နီးပညာတွေကိုပါတွင်တွင်ကြဲကြဲထက်သွင်းအသုံးပြုလာကြပါတယ်3D printing နည်းပညာဆိုတာကတော့ကိုလိုချင်တဲ့ဒီဇိုင်းကိုကွန်ပျူတာထဲမှာရေးဆွဲပြီး 3D ရုပ်လုံးကျွပစ္စည်းတွေကိုပရင်တာကနေပုံဖော်ထုတ်လုပ်ပေးတာပဲဖြစ်ပါတယ်လက်ဝတ်ရတနာပတ်တံတွေကိုတော့ရေစင်လို့ခေါ်တဲ့အရည်တစ်မျိုးကိုအသုံးပြုတဲ့ 3D printer ကနေထုတ်လုပ်ပါတယ်ပရင်ဖိုးမှာအဲ့ဒီပတ်တံကိုမိုဖမ်းပြီးမိုတဲကိုချွေရည်လောင်းပြီးထုတ်လုပ်တာပါပြည်တွင်းရွှေဈေးကွက်ထဲမှာလဲ3D printing နည်းပညာနဲ့ထုတ်လုပ်တဲ့ရွှေတဲ့လက်ဝတ်ရတနာတွေများပြားလာပေမဲ့မြန်မာလူမျိုးတွေအကြိုက်နဲ့မကန့်ညီသေးတာကြောင့် 3D printing နည်းပညာနဲ့ထုတ်လုပ်တဲ့အထည်တွေကိုစိတ်ဝင်စားမှုနည်းနေသေးတယ်လို့သိရပါတယ်။အဲ့ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရွှေလုပ်ငန်းရှင်များအသင်းကအတွင်ရေးမှူးဦးအောင်မြန်ကအခုလိုပြောပါတယ
်။ဒီ 3D နည်းပညာတွေကတော့အတော်များများကတော့အခုလက်ရှိမှာမြန်မာပြည်သူလူထုကအပွားတယ်ပဲတုံးနေတာဖြစ်တဲ့အတွက်ကြောင့် 3D မှာတော့သူအကျစ်ထည်လေးတွေပဲခုချိန်ထိအောင်ထွက်နေတာတွေ့ရတယ်လေအဲ့ဒီအတွက်ကြောင့်ဒီအကျစ်ထယ်ဆိုတဲ့ခါကျမထယ်ဘူးပေါ့အထယ်မှာကြစ်ကြစ်လေးလေးဖြစ်နေတာအဟမ်းမကြည့်ဘူးအဟမ်းမကြည့်တဲ့ခါကျမြန်မာပြည်သူလူထုကလောလောဆယ်မကြိုက်ဘူးဒါလည်းအချိန်တိုင်းတာတစ်ခုပါပဲနောက်ပိုင်းမှာတော့တို့ဒီအကျစ်ထယ်လေးတွေကိုကြိုက်ပြီးတော့ဒီ 3D နည်းပညာရည်နဲ့ဟာအကုန်လုံးတိုးတက်ပြီးတော့သွားမှာပါဒါတော့အခုချိန်ထိအောင်တော့ဟိုဘယ်လိုမှအပွားတယ်လေးတွေကကြိုက်နေတော့ရှိနေသေးတယ်ဒီအကျစ်ထယ်လေးကိုကြိုက်တာပဲဒီတော်မြတ်ကဘာမှဆိုတော့အကျစ်ထယ်လေးတွေပဲဟိုသုံးရတာများတယ်တွေ့ရတယ်လေကျွန်တော်တို့သွားတဲ့နိုင်ငံတွေမှာလည်းအတော်များများကတော့ ဟို fancy အနေနဲ့ပဲရွှေကိုဝတ်ကြတယ်ရွှေလုံးရွှေပဲပဲသူတို့ဟိုဘက်မှာထားတယ်ဟိုကိုကိုပိုင်းတိုင်းတိုင်းသိမ်းဆဲတာတွေတွေ့ရတယ်ဒီမှာကတော့ရွှေကိုကဟို for show လေးအနေနဲ့ဝတ်တာများတဲ့အတွက်ကြောင့်လောလောဆယ်အဖွားတဲ့လေးတွေဖြစ်နေပါတယ်3D နည်းပညာနဲ့ကတော့နောက်တစ်ချိန်တော့လို့လာမှာဒါလည်းပဲကျွန်တော်ထင်ပါတယ်နောက်5 6နှစ်ဆိုရင်ဒီ 3D နဲ့ကိုကျွန်တော်တို့လေးရင်းနှီးနှီးဖြစ်ပြီးတော့ကိုပဲအောင်မြင်ဖြစ်သွားမယ်လို့ထင်ပါတယ်
မြန်မာလူမျိုးတွေအနေနဲ့ရွှေတဲ့နကတ်ဆွဲကျိုးလက်စွပ်လက်ကောက်တွေကိုငွေချေးစုဆောင်းမှုအဖြစ်ဝယ်ယူတဲ့အပြင်ပွဲလန်းသဘင်တွေတောလာတဲ့အခါမှာအမျက်တနှုတ်တံပိုးထားပြီးဝတ်ဆင်လေးရှိတာကြောင့်အများစုကအပွားတွေကိုကြိုက်နှစ်သက်တယ်လို့သိရပါတယ်။ 3D printing နည်းပညာနဲ့ထုတ်လုပ်မယ်ဆိုရင်စမ်းသစ်တဲ့ဒီဇိုင်းတွေကိုပုံဖော်ထုတ်လုပ်နိုင်တာအရွယ်စားတိကျမှုရှိတာအချိန်ကုန်သက်သာတာ။ကွန်ပျူတာဒီဇိုင်းအဆင့်မှာတင်မိမိလိုချင်တဲ့ပုံစံကိုအလွယ်တကူပြုပြင်နိုင်တာစတဲ့အသာချက်တွေတော့ရှိနေပါတယ်။အဲ့ဒီအကြောင်းကိုတော့ Golden Bell လက်ဝတ်ယတနာဆိုင်ပိုင်ရှင်မတ်တီတီမုံမုံကခုလိုပြောပါတယ
်။ဟို 3D ရကြတဲ့ခါကျတော့သူကကွန်ပျူတာနဲ့ပဲဟိုဆွဲလိုက်တဲ့ခါကျတော့သူကဟိုဟို frame တဲ့ခြင်းလို့ဟို frame ညီခြင်းလို့ပေါ့နော်။နောက်ပြီးခါကျတော့အမိန်အမြင့်တူခြင်းလို့ဒုတိယအဆင့်ဖြစ်တဲ့ Goldsmith လောက်ကိုင်းတဲ့အခါမှာရှိတဲ့အခက်အခဲတော်တော်များများကိုသူတို့ကဖြည့်ရှင်းပေးနိုင်တယ်ပေါ့ဟိုစုံကုတ်ကလေးရာစဟိုတရေမမက်ကလေးနဲ့ဟိုညီညီလေးထွက်တာတို့ဘာလို့ဒါမျိုးလေးညဘဟိုဟိုအမားတို့ geometry ကိုချလိုက်လို့ရှိရင်ညီယာတို့ပေါ့နော်ဆိုတော့ဒီအားတာချက်တွေဟာအရန်ကောင်းနေ 3D နဲ့ကြအမားတို့ကကွန်ပျူတာထွက်တာနဲ့အဲ့ထွက်တဲ့ကွန်ပျူတာ video file ကွန်ပျူတာနဲ့ထွက်တဲ့ပုံကိုအမားတို့က customer ကိုအရင်ပြလိုက်တယ်ဆိုတော့အမားတို့က time အရန် save ဖြစ်သွားတယ်customer ကလည်းဟိုဒီနေရာလေးကတော့မကြိုက်ဘူးဒီလိုလေးရှည်ပေးပါအောင်ဟိုလိုလေးတိုးပေးပါအောင်ပြောလို့ရှိရင်အမားတို့ကလည်းဟိုဟိုဘောနော်ဟို waste ဖြစ်တာတွေတတ်တာပဲပေါ့ customer လည်းစိတ်ကြိုက်လုပ်လို့ရတယ်ပေါ့နော်ဆိုတော့ဟိုဒါကတော့ဟို 3D ရဲ့အာတာချက်ပေ
ါ့ 3D printing နည်းပညာအသုံးပြုပြီးထုတ်လုပ်တဲ့လက်ဝတ်ယတနာဈေးကွက်ကိုပြည်တွင်းမှာပုံမှုကြေကြေပြန့်ပြန့်ဖြစ်လာဖို့အတွက်ကိုလည်း 3D လက်ဝတ်ယတနာဒီဇိုင်နာနဲ့နည်းပညာရှင်တွေကလုတ်ဆောင်နေပါတယ်လက်ရှိမှာ 3D printer set တွေကိုကျွန်းကျွန်းချင်းချင်းအသုံးပြုနိုင်တဲ့နည်းပညာရှင်တွေနေပါနေသေးတာကြောင့်လုပ်ငန်းရှင်တွေအနေနဲ့ဒီနည်းပညာပေါ်မှာရင်းနှီးမြှုပ်နှံမှုလုပ်ဖို့အနေနဲ့တုံ့ဆိုင်နေတယ်လို့ 3D မြန်မာက writer ဖြစ်သူမတ်မေနန်ဦးကပြောပါတယ
်အားနည်းချက်ရှိတယ်ဆိုတော့ကမြန်မာလူမျိုးတွေများသောအားဖြင့်ကထဲတယ်ရွှေပါပါစိုက်ကြတယ်ရှင့် 3D မှာကြတော့ तू ကမိုလောင်းရတယ်မိုလောင်းရတယ်ဆိုတော့ကျမတို့ကဒီ traditional way လောက်ဘလို့နီးနဲ့မှရွှေရပါလို့မရဘူးအဲ့ထက်ဆန်ရွှေအနေငယ်ထူတယ်ပေါ့နော်အဲ့တော့အဲလူတွေကအဲ့ဟာကိုလည်းအဓိကမကြိုက်ကြတာလည်းဖြစ်နိုင်ပါတယ်နောက်ပြီးတော့နောက်တစ်ချက်ကကြတော့ကျမခုနကပြောတယ် manpower ကိစ္စကျမတို့လူတွေကိုစပြီး train ခဲ့ပါတယ်ဒါပေမဲ့လူတယောက်ဟာသင်တန်းဆင်းပြီးတာနဲ့သုံးလို့ရတဲ့အစီအစဉ်မရောက်သေးဘူးရှင့်သင်တန်းဆင်းပြီးတော့သူတို့မှဘေးကနေ guideline guideလူတယောက်ကတက်ပြီးသားလူတယောက်ကဂိုက်လုံနေရင်ဒီ 3D ကိုကောင်းကောင်းဈေးကွက်ထဲဝင်အောင်ဆွဲနိုင်ဖို့ဆိုတာတစ်နှစ်တစ်နှစ်ခွဲခန့်အချိန်ယူရပါတယ်ဆိုတော့အဲ့ဒီလူတွေကသူတို့ experience နည်းသေးတဲ့အတွက်ဥပမာပစ္စည်းတစ်ခုဆွဲတဲ့အခါမှာကြောက်မတော်တာလေးတွေစိတ်မတော်တာနောက်မို့ဒီလိုသူတို့ယူဆတဲ့အယူအဆအားဖြင့်လူတွေရဲ့အကြိုက်မလိုက်နိုင်တာအဲ့ဒါမျိုးပြဿနာလေးတွေလည်းကျွန်တော်တို့အခုဟိုလုံနေရင်တန်လန်းနဲ့အများကြီးတွေ့ရပါတယ်ဆိုတော့ဒါကြောင့်ကျွန်မစိတ်ထင်ဈေးကွက်ထဲကလက်ခံစင်ကြတယ်ဒါပေမဲ့ဟိုလုံနိုင်တဲ့လူရဲ့ကျွမ်းကျင်မှုကြောင့်လည်းအနည်းငယ်များသူတို့နည်းနည်းတုံဆိုင်နေရလဲဖြစ်စဉ်ဖြစ်နိုင်ပါတယ်ဒါလည်းအချိန်တစ်ခုပါကျမတို့အိနီးချင်းနိုင်ငံနေယိုရီယာတို့ဗာမနက်ရှင်ယိုရီယာတို့ဆိုတာ D3D ကိုတုံးခဲ့တာ10စုနှစ်လောက်ရှိပြီအရန်ကိုကြာခဲ့ပြီရှင်တို့နဲ့ကျမတို့လည်းတို့ level တော့တစ်ချိန်တော့ရောက်လာမှာပါဆိုတော့အဲ့လိုရောက်တဲ့အခါကျလို့ရှင်တော့ဒီထက်ပို့ပြီးတော့ sanction လေးဒီလုပ်ငန်းရှင်တွေကပို့ပြီးတော့ 3D နည်းပညာကိုလက်ခံလာမယ်လို့ကျမတို့လည်းမျှော်လင့်ပါတယ
် 3D printing လက်ဝတ်ယတနာတွေဈေးကွက်မှာပို့မှုထိုးဖောက်လာနိုင်ဖို့အတွက်လက်နဲ့လုပ်ဖို့မဖြစ်နိုင်တဲ့ဒီဇိုင်းတွေကိုဖန်တီးပြီးဝယ်သူတွေကိုဆွဲဆောင်ဖို့လိုတဲ့အပြင်ရွှေတဲ့အကြောင်းကိုပုံမနားလည်တဲ့ပရင်ဆရာတွေနဲ့ 3D printing နည်းပညာရှင်တွေပူးပေါင်းထုတ်လုပ်မယ်ဆိုရလက်ကောင်းတွေထွက်ပေါ်လာနိုင်မယ်လို့ရွှေလုပ်ငန်းရှင်တွေကသုံးသပ်ထားပါတယ်။ကျွန်တော်ထူးဆက်ပါ။မြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါ။မြမတခွေစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းညာယူဝက်မှာတော့စနေညဓာတ်ရည်လိုက်စီစဉ်ကိုလိုင်းနိုမီတာ2532 51နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်2019ခုနှစ်ဩဂုတ်လ18ရက်စနေညရဲ့မြမစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းနိုမီတာ25 kHz 11969ကလှိုင်းနိုမီတာ32 kHz 9303ညလှိုင်းနိုမီတာ57 kHz 5885နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်တက်မတော်ရဲ့ထိုးစည်လို့ဆွဆွဲတာမြို့ပြဒေသတွေစစ်နေမဆိုင်တဲ့နေရာတွေအဆောက်အဦတွေဝန်ထမ်းတွေကိုတိုက်ခိုက်ဖျက်ဆီးတာတွေ
မင်္ဂလာခင်ဗျာဒီနေ့ဓာတ်ရိုက်လေလိုက်အစီအစဉ်မှာတော့ဒီမြို့ပြဒေသတွေထိတိုက်ပွဲတွေကျယ်ပြန့်လာနေတဲ့အခြေအနေနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးသွားမှာပါဟိုဒီတစ်ပတ်ထဲမှာပဲဒီမြောက်ပိုင်းမဟာမိတ်ဖွဲ့၃ဖွဲ့ပေါင်းပြီးတော့ဒီပြည်ဦးလွင်မှာရှိတဲ့ဒီတက်မတော်နီးပညာတက်သွင်းတဲ့ဒီရှမ်းပြည်မြောက်ပိုင်းနောင်ချုံမြို့တွေမှာဟိုတက်ခဲ့ခဲ့လို့လူငယ်ရေးတက်ဖွဲ့တွေနဲ့ဒီအရသားတချို့ပါတည်ဆုံတဲ့အထိလည်းဖြစ်ခဲ့ပါတယ်အခုနောက်ထပ်ဆိုရင်လည်းဒီရှမ်းပြည်မြောက်ပိုင်းကဒီလာရှုံနဲ့ကြောင်မဲမြို့တွေအပေါ်ဝင်နေရာတချို့မှာဒီကနေ့ထိတက်ခဲ့မှုတွေလည်းဖြစ်ခဲ့ပါတယ်ဆိုတော့ဒီတန်းနယ်နဲ့နှက်ကန်တွေဘက်ကတော့စစ်တပ်ရဲ့ထိုးစစ်တွေကိုလက်တုံ့ပြန်တဲ့အနေနဲ့တိုက်တာလို့ပြောသလိုပဲဟိုတက်မတော်ဘက်ကတော့ဒီလက်နှက်ကန်ဖွဲ့တွေရဲ့အကျိုးစီးပွားထိခိုက်လို့တိုက်တာဆိုပြီးပြောတာလည်းရှိပါတယ်ဆိုတော့ဒီငင်းငယ်လေးဆွေးနွေးဖို့ဒီလိုပြောနေဆိုနေတဲ့အချိန်မှာပဲဒီလိုမြို့ပြဒေသတွေထိတိုက်ပွဲတွေကျယ်ပြန့်လာနေတာတွေကဘာဖြစ်ရလဲဒါတွေကိုဖြစ်ရှင်းနိုင်မယ့်နည်းလမ်းတွေဘာတွေများရှိမလဲဆိုတာတွေကိုကျွန်တော်တို့အဓိကဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆိုတော့ပင်နယ်ဆွေးနွေးဖို့ကျွန်တော်တို့ပုဂ္ဂိုလ်နှုတ်ကိုဖိတ်ကြားထားပါတယ်တူကတော့ပို့မျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ရဲ့ဦးဆောင်နာရကလည်းဖြစ်ပြီးငင်းကြီးလုံငန်းစဉ်ဦးဆောင်ဖွဲ့ဝင်တူလည်းဖြစ်တဲ့ဦးခေါ်ကနောက်တန်းသားကြီးအကဲကတ်တူဖြစ်တဲ့ဦးမောင်မောင်ဆိုလို့ဖြစ်ကြပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုသဘောထားအမြင်တွေကိုသိချင်ပါတယ်ဒီလိုတိုက်ပွဲတွေဖြစ်ရတဲ့ချီကံအကြောင်းရင်းနေနဲ့ပတ်သက်လို့ဆွေးနွေးစီကြပါတယ်ဆိုတော့ဟိုဆရာဦးမောင်ဆိုခင်ဗျာဒီတက်မတော်ဘက်ကပြောတာတော့ဒီမွေးစေဝါစစ်စေးကိတ်ကိုပြစ်မှတ်ထားတာတို့နောက်ဒီရခိုင်ဘက်မှာစီရအေးရအေးနေလာတဲ့ကြောင့်ဒီလိုတိုက်တာဆိုပြီးသူတို့ဘက်ကပြောထားတာရှိပါတယ်နောက်ဟိုတစ်ချိန်တည်းမှာပဲဒီအခုတိုက်နေတဲ့ဒီမြောက်ပိုင်းမဟာမိတ်သုံးဘက်ဖွဲ့ဘက်ကတော့ဒီတက်မတော်ကစစ်တိုင်းငါးတိုင်းမှာပြည့်ရကျင်ညာထားရဆိုပေမဲ့ဟိုလက်တွေမှာသူတို့နေမြေတဲ့အထိဝင်တိုက်တာတွေရှိရနောက်ဒေသခံတွေအရသားတွေတေးရကြီးရဒုက္ခရောက်ကြတယ်ဒါကြောင့်ခုခံတဲ့အနေနဲ့တက်ရပါတယ်ဆိုပြီးတော့ဟိုမနေ့ကပဲဒီကြီးညာချက်ထုတ်တာလည်းရှိပါတယ်ဆိုတော့ဒီလိုနှစ်ပတ်အကြောင်းပြချက်တွေကဒီဘလောက်များခိုင်လုံတယ်လို့ပြောနိုင်မလဲဆရာဦးမောင်စုအရင်ဆွေးနွေးပြပါခင်ဗျာ
ကျွန်တော်နေရာပြောလို့ရှိရင်ကျွန်တော်ဒီလိုတိုက်ခတ်မှုတွေဖြစ်ဖြစ်ပေါ်ဖြစ်ရန်နဲ့ဖြစ်ပေါ်တဲ့ပထမအချက်ကတော့အဲကကံဒီပေါ့အခုနောက်ပိုင်းဖွဲ့၃ဖွဲ့အနေနဲ့ငင်းငယ်ဆွေးနွေးပွဲနဲ့ပတ်သက်လို့အဓိကဒီကျွန်တော်မီလာကံပေါ့ဒီလူကံနဲ့ကျွန်တော်မီလာကံမှာရလာမယ်ရလတ်တွေနဲ့ပတ်သက်ပြီးတိုင်းနာခွင့်ရီဘယ်လောက်ကျနေလဲဆိုရလတ်တွေတမတ်တူမယုံကြည်တဲ့အခြေခံပေါ်မှာပတ်တင်ရလို့ခင်ပါတယ်အဲ့တော့ဒီမီလာကံမှာတိုင်းနာရဲ့ခွင့်ရီဖရဖီဘယ်လောက်ရနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ယုံကြည်မှုမရှိတဲ့အချိန်မှာစီးရကျွန်တော်အသာစီးရမယ်အနေအထားမျိုးကိုရယူဖို့ကြိုးစားလာကြတာပထမအခြေခံချက်ဖြစ်မယ်လို့ထင်ပါတယ်။ဒီတရားချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီတန်းသားတဲ့ဦးမြဝဲမာမိတ်သုံးဖွဲ့ကိုကျွန်တော်တို့တက်မော်ကတကယ်တမ်း2015အချိန်ထိပြီးမှတ်ပြုထားပါဦး။တကယ်တမ်းပြီးမှတ်ပြုပြီးတော့ဆွေးနွေးမယ်လို့လုပ်တာ2017နှစ်ကုန်ပိုင်းမှာစတာပါ။အဲ့တော့အဲဒီစတဲ့အချိန်မှာကနှစ်ဖက်ဆူပြီးတက်တရားရန်နှန်းကွာဝေးပါလေ။အဲ့တော့တမောဘကအဆိုပြုတာကတော့ sorry ကျွန်တော်ကုကအဖွဲ့ကြီးကုကအေရီယာတွေကဟိုအေရီယာမှာနေရာယူရမယ် PNL ဒီဟိုအဖွဲ့ကိုဝန်ဒီသားမှာရှိရမယ် AD ဒီ PA လမ်းသာဌာနချုပ်မှာတောင်းရင်နေရမယ်ဆိုရဲအဆိုပြုချက်တင်ထားပါတယ်ဒီညဝိုင်းမဟာမိတ်၃ဘွဲ့ကတော့ ဒီသူတို့ရောက်နေတဲ့နေရာတက်ရောက်နေတဲ့နေရာမှာရိုက်ပြီးတစ်ခါရဲ့ဆေးဥတင်ထားပါတယ်အဲ့တော့ဒီအဆိုပြုချက်နေနေရာကလှမ်းကွာဝေးတဲ့အတွက်ကြောင့်ညီနိုင်မှုခက်ခဲတဲ့အချိန်မှာဒီတိုက်ပွဲတွေပေါ်လာတယ်လို့ယူဆရပါတယ်တတိယအချက်အနေနဲ့ပြောမှဆိုရင်တော့တော့ဒီမလဝဲဘာဝေးဖွဲ့ဒီတဲမှာဒီရှမ်းနယ်ကချင်မှာအစ်ဖြစ်ခက်ရဆဲထားတယ်ဆိုပေမဲ့တကယ်တော့ရခိုင်မှာတိုက်ပွဲတွေကတိဖြစ်ပြားပြီးပြင်းထန်ဖြစ်နေတဲ့အချိန်မှာဥရမာမိခွေကိုကူညီဖို့ပေါ်လာတယ်လို့ထင်ပါတယ်အဲ့လိုအကြောင်းချက်ပြီးပေါင်းစုံလာတဲ့အချိန်မှာကျွန်တော်တို့အခု
ဟယ်လိုဟာဟယ်လိုဦးမမောင်ဆိုတယ်လီဖုန်းလိုင်းကျသွား
တယ်ဟုတ်ကဲ့ကျသွား
ပါလားဟုတ်ကဲ့ဟုတ်ကဲ့ဦးမောင်ဆိုဟယ်လိုအဦးမောင်ဆိုတယ်လီဖုန်းလိုင်းကျသွားတယ်တူပါတယ်ကျွန်တော်တို့အခုဟိုဘုံမူကြီးခွန်ဟုတ်ကကိုအလဲပေးချင်ပါတယ်ဆိုတော့ဦးခွန်ဟုတ်ကရေကျွန်တော်တို့ဒီတက်မလော်ဘက်ကအခုဒီအခုနောက်ဆုံးဖြစ်တဲ့ဒီတိုက်ပွဲနဲ့ပတ်သက်လို့ပေါ့လေတက်မလော်ဘက်ကပြောနေတာတော့ဒီမွေးစေဝါစစ်စေးကိတ်တွေကိုပြစ်မှတ်ထားတာမျိုးနောက်ခိုင်ဘက်မှာအေအေဆေးရအေးနေလာတဲ့ကြောင့်ဒီလိုတိုက်တာဆိုပြီးတော့သူတို့ကပြောတာရှိပါတယ်နောက်ဒီမြောက်ပိုင်းမှာမေ၃ဘက်၃ဘက်ဘက်ကတော့ပြောတာဒီတက်မလော်ကအပြည့်အစုံညှဉ်းပန်းထားတဲ့ဆိုပေမဲ့လက်တွေမှာသူနယ်မြေတဲ့အထိဝင်တိုက်နေတဲ့ကိစ္စတွေဒါတွေရောက်သူတို့ခုခံနေနေတိုက်ရတယ်ဆိုပြီးတော့မနေ့ကတော့ပဲကြီးညာရထုတ်ပါတယ်ဆိုတော့ဒီလိုအခုလက်တလော့တိုက်ပွဲတွေဖြစ်ရတဲ့အကြောင်းရင်းတွေနဲ့ပတ်သက်လို့နှစ်ဖက်အကြောင်းပြချက်တွေကဘလောက်များခိုင်လုံနေလို့ပြောနိုင်မလဲဆရာဦးခွန်ဦးက
ဟုတ်ကဲ့ခင်ဗျာကျွန်တော်မြင်လာတော့ဒီလိုနှစ်ဖက်ဒီပွဲပေါ်လာတာကတော့ဒီတစ်ဖက်ကဒီပိုင်လစ်ထရက်ထိုးမယ်ဆိုတော့ဒီအဆိုပြုစားသွားတယ်အပြန်လာပြေးနေတဲ့နေရာမှာဒီတီတီရရောက်မဖြစ်တာတကြောင်ပေါ့နောက်တကြောင်ကမလိုအပ်ပဲနဲ့ဆွနေဖို့နေရအပေါ်မှာအကြောင်းပြုတော့ဟိုမထိုင်ပြုမပြောပြတာတကြောင်ပေါ့အဲ့ဒါလိုသူ့ဆုံဆွနေနေတဲ့ကိစ္စမှာဒီလိုနောက်နေကြံ့ကြလို့ရှိရင်၃လတန်ပြီး၆လတန်တန်ကြံ့ကြလို့ရှိရင်ဒီလိုကြားရရနေပြီးတော့ဒီလိုစီရေးပိတ်ပခါပေါ်တတ်တာတော့အတွေ့အကြုံရှိပါတယ်ဒါကြောင့်တို့ဒီပစ္စည်းပေါ်တဲ့ကိစ္စမှာဒီအပြစ်တင်နေတဲ့သူမှန်ငါမှန်နဲ့ပြောနေတာတော့ပြိမထူဘူးမူလလုပ်ငန်းဖြစ်တဲ့အဆွနွေပြီးတော့အဖြေရှာတဲ့လုပ်ငန်းကိုပြန်ဦးတည်လိုက်မယ်ဆိုရင်တော့အကောင်းဆုံးပါဗျာကျွန်တော်အဲ့လိုမြင်ပါတာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဥက္ကဋ္ဌကအခုကဒီမြောက်ပိုင်းအဖွဲ့နဲ့ဒီနေ့အထိပေါ်လေနေ့စဉ်ရက်ဆက်ဆိုလိုတိုက်ပွဲတွေဖြစ်နေရလဲရှိပါတယ်ဆိုတော့ဒါဟုတ်ဟိုစစ်တပ်ဘက်ကလည်းတုံ့ပြန်မယ်ဆိုတော့အသေးချပါဆိုတော့နောက်ထပ်စစ်ပွဲတွေရောဘလောက်ထိဟိုကျေပြန့်လာအောင်မယ်လို့ခံမှန်းလို့ရမလဲ
အာကျွန်တော်ထင်တာတော့အခုလို့သွားပြီးတော့ဒီအလုံးကြုံရေးထားမဲ့ဒီပတ်တွေပေါ့လေအဆောက်အဦတွေလုံခြုံရေးရှိရမဲ့ဒီဟိုပါပေါ့ဤပညာတကယ်တော့လို့နေရာမျိုးတွေမှာအလုံးကြုံရေးဟိုထိုးပေါက်ပြီးတော့အလုံးနိုင်တယ်ဆိုတဲ့ဟာကိုဒီမြောက်ပိုင်းဒီသုံးဖွဲ့ကပြလိုက်တဲ့ပုံမှာတစ်ဖက်ကလည်းအဲတာဝန်ရှိတဲ့ပေါ်တစ်ဖက်ကလည်းဒီလိုပြန်ပြီးတော့ကွန်ဒိခါဆဲတဲ့အနေနဲ့တုံ့ပြန်နိုင်ပါတယ်။ဒါလို့စည်ရေးရအရေးယူဆောင်ရတာတုံ့ပြန်လာခဲ့ရင်ဒီတစ်ဖက်နဲ့တစ်ဖက်အပြစ်တင်တာတစ်ဖက်ကလည်းမြေမှာလက်တွေ့တုံ့ပြန်လာလို့ရှိရင်တော့ဒီဆက်လက်ပြီးတော့သဘောထိုင်တွေ့ဆုံကစားပြောဖို့ဆိုတာပိုခက်ခဲသွားနိုင်တယ်။ခက်ခဲသွားတဲ့အရေးကပိုတော့ကျွန်တော်တို့စိုးရင်ကြဖြစ်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆော့ဆော့ကတော့ကျွန်တော်ဥမ္မောင်ဆိုတယ်လီဖုန်းလိုင်းအကျသွားလို့ပါဥမ္မောင်ဆိုဆော့ဆော့ကဆွနွေးလက်စဟိုနည်းနည်းတပိုင်းတစဖြစ်သွားပါတယ်ပထမတပိုင်းမှာတော့ဥမ္မောင်ဆိုပြောနေတာဒီငင်းငယ်ဆွနွေးပွဲတွေဟိုအလားလာမကောင်းတာနဲ့အမြတိုက်ပွဲတွေကျေပြန့်လာတယ်ဆိုတော့အပိုင်းကိုပြောတာပါဆိုတော့ဥမ္မောင်ဆိုဆော့ဆော့ပြတ်သွားတဲ့ဟိုဒုတိယပိုင်းကိုနည်းနည်းလေးပြန်ဆွနွေးပြပါခင်ဗျာ
ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဒီအဆိုပြုချက်ပေါ့2015ခုနှစ်မှာကျွန်တော်တို့အစီအလမ်းမှာထိုးလုတ်တဲ့ခါမှာဒီသုံးမျိုးရမှာလက်တက်မလို့ဘက်ကညှင်းပစ်ခြင်းခံရပါတယ်။ဒါပေမဲ့2018ခုနှစ်မှာပြန်လည်လက်ခံပြီးတဲ့ခါမှာဒီဒါလည်းဆွဲလက်မရေးထိုးဖို့အဆိုပြုချက်လုတ်တဲ့နေရာမှာအဆိုပြုချက်နှစ်ခုကတော့လှမ်းဝေးပါတယ်။တက်မလို့ဘက်ကအဆိုပြုတာကကိုကန့်ဖွဲ့ပြီးကိုကန့် area ဟိုဝိုင်းမှာနေရမယ် DNA လေးစီပလောင်ကိုဝိုင်းဥချွေဒေသမှာနေရမယ်။ဒီဒီကိုင်းဌာနချုပ်လိုက်စားမှာပဲရှိရမယ်လို့ဆိုပြုပါတယ်။အဝတ်သုံးဘွဲကတော့သူတို့တက်တူရောက်တဲ့နေရာမှာပဲအပြည့်ရက်ပြီးတော့နေဖို့အဆူပြူထားတာရှိပါတယ်။အဲဒီအဆူပြူချက်ကွာဟတာလည်းပဲဒီလိုတိုက်ပွဲကြီးဖြစ်တဲ့အကြောင်းရင်းတရားလို့ထင်ပါတယ်။နောက်အကြောင်းချက်ကတော့ဒီကျွန်တော်တို့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာပြည့်ရက်ထားပြီးမယ်သူတို့ရဲ့မဟာမိတ်တပ်ဖွဲ့တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာတိုက်ပွဲကြီးဖြစ်ပြီးတော့ဖြစ်နေတာ ဆင်းရဲတိုးချက်ပို့နေတာလည်းပဲဒီရှမ်းမြောက်မှာရှိတဲ့မာမိတွေအတွက်သူတို့မာမိတွေကြီးကူညီဖို့အတွက်တိုက်ပွဲဖြစ်ဖို့အကြောင်းချက်ပြလို့ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကတော့အခုဒီမြောက်ပိုင်းဖွဲ့တွေနဲ့နေစဉ်ရက်ဆက်ဆိုးတိုက်ပွဲတွေဖြစ်နေတယ်ဆိုတော့ဟိုတက်ဖက်ကလည်းဒါကိုပြန်ပြီးတော့ဟိုတုံ့ပြန်မှာအသေးချာဖြစ်နေတယ်ဆိုတော့နောက်ထပ်ကောဟိုတိုက်ပွဲတွေခြေပြန့်လာမယ့်အလားအလာတွေဘယ်လောက်များခံမှန်းမိလဲဦးမော်ဆို
ကျွန်တော်တို့ဝီကဲတဲ့15ရက်နေရဖြစ်တဲ့တိုက်ပွဲရဲ့ဒီနေ့18ရက်နေရဖြစ်တဲ့တိုက်ပွဲကြီးကြီးမယ်ဆိုရင်မြောက်ပိုင်းမှာမိတ်ဖွဲ့နေနဲ့စီးကြီးမှာကြီးမမထားတယ်လို့ထင်ပါတယ်ဟိုဆက်ပြီးလမ်းကြောင်းတစ်လျှောက်ကိုတိုက်ရုံတက်တက်နဲ့ပြီးမှာမဟုတ်ပါဘူးသူတို့တွေနောက်ထပ်စီးရင်မဲ့ချက်ဒီသူတွေရှိရမယ်လို့ထင်ပါတယ်တစ်ဖက်ကလည်းတက်နေနေတာအဲသူရဲ့ဂုဏ်သိက္ခာအတွက်ဒီမင်းမျိုးလူညာမျိုးကိုလားတစ်ခတ်ခံနေခံရတဲ့နောက်ပိုင်းမှာသူ့အနေနဲ့ပြင်းထန်တုတ်ပြတ်မှုယူရခါပါလိမ့်မယ်အဲဒါကြောင့်မို့စီးတိုက်ပွဲကဒီလားအဲမှာတော့ပြင်းထန်တာပို့ပြီးတော့ပို့ကြည့်တဲ့ပို့ပြင်းထန်တဲ့တိုက်ပွဲတွေရှမ်းမြောက်မှာဖြစ်လာနိုင်တယ်လို့ခါသုံးသပ်ရပါတယ်ခင်ဗျာ
โอเคကျေးဇူးတင်ပါတယ်ဦးမောင်ဆိုတော့ဥခုံဥကောလေးလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်တို့အခုဒီတဲ့ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းလေးလိုက်မှမှရှိနေပါတယ်သူတို့ကိုလည်းလှည့်ပေးကြပါတယ်အရင်ဆုံးတူကတော့ကျွန်တော်မြန်မာနိုင်ငံကစလိုင်းပွေကုံဖြစ်ပါတယ်စလိုင်းပွေကုံသဘောထားဆွေးနွေးမင်းမြတ်နိုင်ပါတယ်ခင်ဗျာ
ဒီကံမှရှိနေတဲ့တိုက်ပွဲနဲ့လည်းဆက်မှုရှိနေပါတယ်အဲ့တော့ဘာဖြစ်နေဖြစ်နေဆိုတော့ထားလိုက်အောင်ဘာလို့လဲဆိုတော့သူတို့မဟာမိတ်တွေအမှုတွေဖြစ်နေတယ်သူတို့အချိန်ညံ့ဟာကိုမင်းမျိုးဖြင့်ပြောမှတိုက်တဲ့ပုံစံဖြစ်နေတယ်ပေါ့ဒီလိုညာမျိုးစိုးကနီဝမျိုးစိုးကိတ်ချောင်းစီနေတဲ့အဲဒါတော့ပြောလို့လို့ရပြန်နေအဓိကတော့အဲ့လောက်မဟုတ်တဲ့နဲ့ဒီတိုက်ခိုက်နေတဲ့စစ်ဆောင်တဲ့ဖြစ်လိမ့်မယ်ကျွန်တော်ထင်တယ်ဆိုတော့ဒီလိုမျိုးစစ်မဖြစ်အောင်မလုပ်ရမလို့ဆိုရင်တော့ဘယ်လိုပဲဖြစ်ဖြစ်ဟိုကိုယ့်ရဲ့ဟိုမခံခြင်းတဲ့ဥစ္စာကိုနည်းနည်းခဏဘေးကထားပြီးတော့မှဟိုဆွေးနွေးပွဲလုပ်ဖို့တော့လိုလိမ့်မယ်ထင်တယ်မဟုတ်ရင်တော့အမေလာတဲ့လန်ဒရာရီပြစီနေအပြင်မှာမလို့အဲ့ဒါနဲ့ကျွန်တော်တို့သမရိုလေးတွေနဲ့စပုံလေးတွေနဲ့အရင်ပိုင်းတွေနေစင်းတော့ဘူးမှလည်းအကျိုးရှိမှာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ရင်ကိုချင်းချင်းဖြစ်တဲ့တော့ဒီလိုမျိုးတော့ဆက်မလုပ်ဖို့တော့ဟိုကောင်းလိမ့်မယ်ပေါ့ကောင်းမယ်လို့ကျွန်တော်ထင်တယ်ကြာ
ဟုတ်ကဲ့ကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံပါပဲကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒါတော့အရင်ဒီအစိုးရကတောင်းရရမယ်လေသူကသူ့ကိုထဲ့ပါလို့ပြောတယ်သူစစ်တပ်ကိုတောင်းမပြောဘူးလေရဲသားကပြောတယ်အခုနေကောက်တယ်အားလုံးရဲသားတွေလိုက်ရောပြီးလေစစ်တပ်ကသူဘယ်လိုမှနှိမ့်လို့မရဘူးစစ်တပ်ကလည်းကဟိုသူသဘောပေါက်အောင်မလေဒီလိုမျိုးကြီးတွေမှသူဖြစ်သွားတယ်သူတို့ယူနီဖောင်းကြီးနဲ့လုပ်သွားတယ်ရဲသားကဟိုစစ်တပ်ကိုမကြိုသေးဘူးဟာလားဒီတိုင်းသားတွေကိုကိုလက်ခံပြီးတော့ဒါမပြောဘဲနဲ့ဖုံးထားတာပေါ့ဒီတော့တဲသားနေနေဒီမှာတကယ်တော့ဆင့်နေဒီမှာဆိုရင်ပြောတဲ့တကယ်ဟိုအနည်းနာခံရပါတယ်ဒါရခိုင်ဘက်မှာဆိုလဲဒူးမျိုးပါပဲကူအဲ့ဒါသူတို့သဘောပေါက်မှုတွေကောင်းပါတယ်ကူဟုတ်ကဲ့လောက်ပါပဲကူ
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးဝက်တော့ကိုစာရီအီးမေးလ်တွေပေးပို့ပြီးတော့ဆိုတော့ပါဝင်ဆွေးနွေးဖို့ပို့ထားရလဲရှိနေပါသေးတယ်ဒီထဲကစာတချို့လဲကျွန်တော်အရင်ဆုံးဖော်ပြခြင်းပါတယ်ဒီအရင်ဆုံးစာတစ်စောင်ကတော့ကျွန်တော်တို့မော်ဦးစိန်မောင်မိဒီလာမျိုးကဖြစ်ပါတယ်မဆုမုံဖတ်ပြပေးပါဦးခင်ဗ
ျတက်မတော်ရဲ့ထိုးစည်းလို့ဆွဆွဲတာမြို့ပြဒေသတွေစစ်နဲ့မဆိုင်တဲ့နေရာတွေအဆောက်အဦတွေဝန်ထမ်းတွေကိုတိုက်ခိုက်ဖျက်ဆီးတာတွေဟာစီးရေးအရာရောနိုင်ငံရေးအရာပါလက်မခံနိုင်စရာလောက်ရက်ဖြစ်တယ်လို့ဆိုကြပါတယ်အကြမ်းဖက်မှုတွေမှာပါဝင်သွားလို့အကြမ်းဖက်အဖွဲ့အစည်းဖြစ်ဥပဒေကြောင်းအရသတ်မှတ်ခံရနိုင်ပြီးတိုက်ခိုက်နိုင်နေမှုတွေဖြစ်လာနိုင်ပါတယ်အထူးသဖြင့်စိတ်ပူစရာကတော့ငြိမ်းချမ်းရေးဆွေးနွေးမှုတွေအလန်းဝေးရာကနေပြတ်သုံးသွားမှာပဲဖြစ်ပါတယ်။ဒါကြောင့်ဒီတုံ့ပြန်မှုဟာနီးလဲမမှန်တဲ့တုံ့ပြန်မှုလို့ပဲဆိုချင်ပါတယ်။စစ်အရှိန်မမြင့်မှုလိုအပ်ပါတယ်။တက်မတော်ကထိုးစစ်တွေနဲ့ပတ်သက်လို့ထုတ်ဖော်ရှင်းပြငြင်းဆန်တာမရှိပါဘူး။မိုးရေဆေးဝါးနှိမ်နှင်းမှုကိုပဲဆွဲသုံးအကြောင်းပြဖြေရှင်းပါတယ်။ဒီအကြောင်းပြချက်ကြောင့်တက်မတော်မှာအပြစ်မရှိအလွန်ကျွံပြူခြင်းမရှိလို့ထင်မြင်နိုင်စေပါတယ်။ထိုးစစ်နဲ့နေမြေရှင်းလင်းတဲ့စစ်တို့တူမယ်မထင်ပါအပြည့်ရဲ့ကာလကြီးညာထားချိန်မှာဘလို့အကြောင်းပြချက်နဲ့မှအတိုက်ပွဲတွေမဖြစ်စေသင့်ပါတကယ်တမ်းတော့စစ်မြေပြင်မှာခံစားရတဲ့စစ်ဘေးရှောင်တွေကသာအထူးဆုံးဖြစ်ပါလိမ့်မယ်ဘာပဲဖြစ်ဖြစ်အပြန်အလှန်ဆွဆွဲမှုတွေနဲ့တော့ပြဿနာတွေမပြေလည်ပါဘူးနိုင်ငံတော်အစိုးရကိုဗဟိုထားပြီးတစ်ဖက်စစ်ကောင်းဆောင်တွေအမုန်းမပွားအမုန်းမထားပဲပဂရိစေတနာဆာနာအမှန်တွေနဲ့နဖူးတိုက်ဒူးတိုက်ဆွေးနွေးအဖြေရှာရှင်းလင်းကြမှသာအပြည့်ခက်ရက်စဲရေးမှသည် ငြိမ်းချမ်းရေးပြဿနာတွေပြည်လဲမှာဖြစ်တယ်လို့ယူဆနိုင်ကြောင်းမှာခင်ဗျားဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မိထရာမျိုးဦးစိန်မောင်ရဲ့စာပါ။နောက်စာတစ်စာကတော့အမေရိကန်ပြည်တော်စုကမောင်တက်တနာရဲ့စာပါ။ကိုရန်နိုင်ဖတ်ပြပေးပါအောင်ခင်ဗျာ
။အပြစ်ခတ်ရစဲတွေမလုပ်ဘဲနိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်လာဖို့မလွယ်ကူနိုင်သလိုဖက်ဒရယ်ပြည်တော်စုကိုအမခံချက်ပေးမဲ့အခြေခံဥပဒေပြင်ဆင်ရေးဟာလည်းကြံ့ကြာသွားနိုင်တယ်လို့ယူဆမိပါတယ်။သူတို့ပြည်တိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေအနေနဲ့တပ်မတော်ခေါင်းဆောင်တွေပေါ်မယုံကြည်နေပါပြည်သူတွေခက်ခက်ခဲခဲရွေးချယ်တင်မြှောက်ထားတဲ့အစိုးရဖျက်ဆီးနေရတဲ့ပဂရီအခြေအနေမှန်နေတဲ့စေနာတွေအပေါ်မှာတော့တန်တရားမရှိသင့်ဘူးလို့ယူဆမိပါတယ်အစိုးရမှာအုပ်ချုပ်ရေးအာဏာအပြည့်အဝမရှိတဲ့အပြင်ကာကွယ်ရေးပြည်ထရေးတရားစီရင်မှန်တိုင်းတွေကိုလည်းအပြည့်အဝမထိန်းချုပ်နိုင်သေးပါဒါပြင်လူလူစုတစ်ဖွဲ့ကအသေးချာထိန်းချုပ်ထားတဲ့မျက်ကမ်းမျိုးကြည့်တွေနဲ့အမျိုးသားရေးအယောင်ဆောင်ပြဿနာတွေကိုပါသတိကြီးကြီးထားခိုင်တွယ်နေုံမကခြေပြင်းစေပြင်ပြဿနာပေါင်းစုံကိုပါဖြေရှင်းနေရတဲ့ဒိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေအနေနဲ့နားလည်လက်ခံထားကြတဲ့ဆိုရင်လူမျိုးရေးအစွဲလမ်းနဲ့သမိုင်းစာမျက်နှာပေါ်ကနာကျင်မှုတွေလက်စားချေလိုစိတ်တွေကိုခဏဘေးဖယ်ထားပြီးတော့ငြိမ်းချမ်းရေးအတွက်အစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်တင်မှာကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်အောင်စုကမောင်တတနာရဲ့စာပါဒီမောင်တတနာစာမှာဥစိန်မောင်ရဲ့စာမှာဒီအစိုးရကိုဗဟုထားပြီးငញ្ញန်းရေးအတွက်ဆွေးနွေးတင်တယ်ဆိုတော့တိုက်တွန်းချက်တွေတွေ့ရပါတယ်ဆက်စပ်ကကျွန်တော်ပင်နိုင်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေရောဟိုတရားပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေအကုန်လုံးကလည်းပြောတာဆွေးနွေးဖို့ဆိုတဲ့စကားကိုပဲအားလုံးကပြောကြပါတယ်ဆိုတော့ဒါပေမဲ့လက်တလို့ဒီလိုမဖြစ်နေရာကရောဒီဆွေးနွေးပွဲတွေမဖြစ်တာနောက်ပြီးတော့ဟိုအခုလိုပေါ်လေးဟိုတိုက်ပွဲတွေတကြောပြန်ပြန်ဖြစ်လာတဲ့အခြေအနေတွေကြားထဲမှာကွာဟနေရာတွေကရောဒီအစိုးရအပေါ်မှာဒီဟိုအဓိကဆွေးနွေးကြမယ်လက်နက်ကင်ဖွဲ့တွေဖြစ်တဲ့တက်မလွန်နဲ့တိုင်းဟန်းသားအင်အားစုတွေကဟိုယုံကြည်မှုတွေအားနည်းနေလို့များလားဆရာဦးမောင်အောင်ဆိုအရင်ဆွေးနွေးပြပါလားခင်ဗျာ
ဒီနေ့တော့တိုင်းဟန်းသားတွေက NLD အစိုးရအပေါ်မှာညှော်လင့်ချက်တော်ထားခဲ့ရပါတယ်ဗျာ2015ရေကောက်ပွဲကာလမှာ NLD ဆိုတာနိုင်ရပြင်းတော်ပွဲမှာဒုံပြားတောင်းလဲလာမလားသူတို့တွေအမြင့်လက်ချက်ရှိမလားဆိုပြီးတော့မျှော်လင့်ချက်ထားပါဒါပေမဲ့တစ်နှစ်ကျော်ကြာလာတဲ့အချိန်မှာဒီသူတို့တွေဘာမှရမလာနိုင်ဘူးတိုင်းသားတွေကမြင်လာပါတယ်တချို့ဒီနေ့မှာပဲဒီဖက်ဒရယ်နဲ့ပတ်သက်လို့ဒီနိုင်ငံရေးဆွေးနွေးပွဲဝင်မှာပဲဖြစ်ဖြစ်လက်ရှိအခြေခံဥပဒေပြင်ဆင်မှာပဲဖြစ်ဖြစ် NLD ရဲ့ဒီလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးသူတို့အားမရဘူးဟိုသူတို့တွေကျင်းနာလောက်ခုအခြေအနေမရှိဘူးလို့မြင်လာပါတယ်အဲ့တော့လောလောဆယ်မှာတိုက်ပွဲမှာဖြစ်နေတာကျွန်တော်တို့တန်းသားလက်နက်ကိုင်တွေကလည်း NLD နဲ့ပတ်သက်ပြီးတော့စိတ်ကြည်လည်းမှုမရှိပါဘူးတစ်ဖက်ကလည်း NLD အစိုးရနဲ့တက်မတော်ကြားထဲမှာလည်းပဲယုံကြည်မှုမရှိပါဘူးတက်မတော်နဲ့တန်းသားလက်နက်ကိုင်ကြားထဲမှာလည်းယုံကြည်မှုမရှိပါဘူးအဲ့ဒီသုံးလက်ယုံကြည်မှုမရှိတဲ့ပြဿနာကကျွန်တော်တို့တန်းပြည်ကလက်ရှိပြဿနာပါပဲအဲ့ဒီဟာကိုယုံကြည်မှုဘယ်လိုတိကျမလဲဆိုတာဒီစစ်ပွဲတွေကိုရဆိုင်ဒီဘူးတွေအဓိကအကြောင်းဖြစ်ဖြစ်ပါလိမ့်မယ်။ဒါအဲဒီသုံးခုလေယုံကြည်မှုမရှိသေးရတော့ဒီစစ်ပွဲတွေရှောင်လဲလို့ရနိုင်မှာမဟုတ်ပါဘူးခင်ဗျာ။
ဟုတ်ကဲ့ဆိုတော့ဆရာဦးခွန်ဦးကောင်းခင်ဗျာအခုလိုပေါ်လေဒီဆိုဆွေးနွေးရမယ်အဓိကဟို3 play ချမ်းမှာယုံကြည်မှုတွေအားနည်းနေရတာဘာအဓိကဘာကြောင့်ဖြစ်နေရလဲလို့ပြောနိုင်မလဲဆရာဦးခွန်က။
ကျွန်တော်မြင်တာကတော့ဒီ3 play ယုံကြည်မှုဟိုနည်းနည်းဟိုပါလေအားနည်းနေတာကသူထိမှုသူဒီစကားပြောဆိုတဲ့အချိန်နဲ့လို့ဖြစ်ပါတယ်။ကျွန်တော်တို့အတွေ့အကြုံကလွန်ခဲ့တဲ့အနာသမ္မတရုပ်အိဆိုင်လက်ထက်တုန်းကဆိုရင်ဆွေးနွေးရေးဆက်ဆံဖို့တာဝန်ကျတဲ့ပုဂ္ဂိုလ်တွေနေ့မှညမှတခါတည်းကျွန်တော်တို့ရောက်ရအရာရောက်ရနေရာမှာတွေ့ထိပ်ပြီးတော့ထဲတဲဝင်ပြောဆိုဆွေးနွေးတာရှိပါတယ်။အဲ့ဒါတော့လွတ်တော်ပြောဆိုဆွေးနွေးရနေပြီးတော့ဟုတ်ကဲ့ခင်မတရားမင်တော့ဗျာအဲ့တလုံးမှာခင်မရင်းနေရနေရနေပြီးတော့အလုတ်တဘောမှာပါရှင်တော့ပါဝင်ယုံကြည်မှုတွေရလာတာဖြစ်ပါတယ်။ဟိုနောက်ပိုင်းကျွန်တော်တို့လက်ရှိအစိုးရလက်ထက်မှာတော့တွေ့ထိမှုကနည်းနည်းလေးအာနယ်တဲ့အပြင်ကိုအလုတ်တဘောနဲ့တရားဝင်တွေ့တာနဲ့ကပုံတူဆိုက်တူလို့ဖြစ်နေတော့အလုတ်တဘောလွတ်လွတ်လပ်လပ်ပုံမှန်လေးတွေ့တယ်ဆိုတာနည်းနည်းအာနယ်တာတွေ့ရတယ်။တစ်ဖက်ကလည်းပဲကျွန်တော်တို့ဒီဆွေရပိုင်းမှာကတာဝန်ရှိတဲ့ကျွန်တော်တို့တမတော်တာဝန်ရှိတဲ့သက်ရှိအုပ်ချုပ်ပိုင်းအုပ်ချုပ်ရေးဆွေရပေါ့အလုံးကဒီပြစ်ဆုံးချွေးနေတဲ့နေရာမှာဒီလက်နက်မထိုးရသေးတဲ့အဖွဲ့အစည်းတွေပေါ်မှာထားတဲ့သဘောထားကဒီ policy ကတစ်ချက်တည်းမကျတဲ့ဟာလည်းပဲအဆက်အသွယ်တစ်ခုဖြစ်တယ်ကြာတကယ်တော့ပုံပွင့်မဖြစ်သင့်ဘူး NCA မှာပြောထားသလိုပြည်တော်စုမြန်မာနိုင်ငံတော်အစိုးရနဲ့တိုင်းပါလက်နက်ကိုင်အဖွဲ့ကြီးများအကြားဟဲ့လား only ပတနာ2ပတနာပဲစာချုပ်မှာဒါကြောင့်2ပတနာဖြစ်ဖို့ကဒီ1ပတနာက solid ဖြစ်နေရင်နောက် 1 ပတနာကိုစကားပြောတာလွယ်တယ်အဲ့ဒါကိုကျွန်တော်ကအတူတူကြံပြုတ်ကျင်တာပါခင်ဗျာအဲ့ဒါဆိုရင်တော့ယုံကြည်မှုကလည်း
ပုံမမြင့်တင်နိုင်ပြီးတော့ကျွန်တော်တို့ဒီဆွေးနွေးတဲ့နေရာမှာလည်းပို့ပြီးတော့အဲဟိုပါဘောလေရပ်ပေါ်ရပ်ပဲစိတ်ကြပေါ်ကအပြန်လာရင်စိတ်ကြစိတ်ချတဲ့ဟာကပို့တိုးပွားလာမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဥက္ကုံကဆွေးနွေးတဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုတိုင်းရိုက်ပါဝင်ဆွေးနွေးမှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်နှုတ်လက်လေးလိုင်းမှာကြံနေပါသေးတယ်တူဦးကတော့ဒီမလေးရှားကိုတန့်စင်ထွန်းဖြစ်ပါတယ်ကိုတန့်စင်ထွန်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးနေရင်ဒီပိုင်းမှာနှစ်ပိုင်းဆွေးနွေးရမှာဖြစ်ပါတယ်ဒီညီငယ်ရင်းနဲ့ SCA ပိုင်းနဲ့ဒီအပိုင်းကိုဆွေးနွေးရမှာဖြစ်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဒီ SCA လမ်းပေါ်ကလောနေပြီဒီညီငယ်ရင်းကဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူးပြောလို့ဆိုရင်တော့ဆိုင်ကိုဆိုင်ကိုအပိခရပြီးတော့ဟိုရဟန်းကြီးကိုတက်တယ်လေဆင်းရဲနာဖွင့်တယ်ဆိုတော့ဒါကအေးဆိုတာလေဆင်းရဲနာဖွင့်ချုပ်ကဘုတ်ကူဝါချာမှာပေါ့ဒါမျိုးဆိုရင်တော့ကျွန်တော်တို့မိခင်လမ်းကိုပြောတော့ပြီဆိုတော့ဒီမိခင်လမ်းကဘေးမှမရောက်နိုင်ပါဘူးအများဆုံးဒီဘလောက်ကြီးဆူဆူနေဖို့ဆိုတော့ဒီနိုင်ငံရေးဖြစ်ဖြစ်ဒီမြို့ပါဖြစ်ဖြစ်အဖွဲ့နဲ့တကွေးပေါ့လူကြီးချင်းပေါ့နားလည်မှုပေါ့နားလည်မှုရှိစီနဲ့ယူကြည့်ကြည့်ကြည့်နေနားလေကြည့်တာပေါ့ကျွန်တော်တို့အမြင်လာတော့
ဟုတ်ကဲ့
ဒီလိုပဲဖြစ်နေတာပေါ့ဘယ်လိုလဲဆိုရင်နောက်တစ်ခုကဒီကူပြင်းဦးရမှာဖြစ်တော်တဲ့ကစားကကြာရင်ပေါ့ဘယ်လိုပြောမလဲဆိုရင်ဟိုရခိုင်မှာတက်နေတဲ့အချက်တည်းကိုဒီတော့ကျွန်တော်တို့ကတော့ဆင်းရဲတာဖွင့်တတ်တယ်လို့ပြောတာပေါ့ကျွန်တော်တို့အမြင်လာတော့ဒါနဲ့အကျိုးရအကျိုးကအင်းကြီးကိုခေါ်တယ်ခေါ်တယ်လို့ပြောတယ်ဒီမှာဟိုရခိုင်ကအေးအေးကောက်ဆောင်လေးဦးလို့ပြောတယ်ဆိုတော့ဒီအင်းကြီးကိုကျွန်တော်တို့ကဘယ်လိုသူထုတ်ဖို့အတွက်သူတို့နေရဒီကြည့်ရတဲ့အပိုင်းမှာဒီရာကအခက်ခဲလို့ကျွန်တော်တို့ကမြင်ရတယ်လို့ဒီမှာအတိရအစိုးရမှတာဝန်ရှိနေတယ်ဆိုတော့ကျက်မတော်ကလေးဘယ်လိုလဲဆိုရင်ဒီကျင်းကိုကျွန်တော်တို့လိုလားတယ်လိုလားလို့ပဇာကပြတ်နေလို့တတ်တတ်ပဲအလုံးနဲ့တက်ပြီးမပြတ်နိုင်ဘူးဆိုတာကဒီအထင်ကြီးရပဲကျွန်တော်တို့ပြည်သူတွေကိုပြည်သူတွေကမြင်ရတယ်ဒီကျွန်တော်တို့ပြည်သူတွေကလည်းဘယ်လို
โอเคကိုတန်းစင်မော်ရဲ့ channel လူတွေအလှည့်ပေးချင်ပါသေးတယ်ကိုတန်းစင်ထွန်းရဲ့ကျေးဇူးပါဆိုတော့နောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုသဘောထားလည်းဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်ဒီအပြစ်ခတ်ရစဲရေလုတ်တယ်ဆိုတာစစ်တိုင်းငါးတိုင်းမှာသူတို့အပြစ်ခတ်ရစဲလုတ်တယ်ပြောတယ်ဗျအပြစ်ခတ်ရစဲလုတ်ပြီးတော့နော်နော်ရခိုင်တော့ဖိနှိပ်တဲ့တိုက်ခိုက်မှုမျိုးလုတ်နေတဲ့အတွက်ဒီတိုက်ခိုက်မှုချစ်နေတာပါခင်ဗျာဘာလို့လဲဆိုရင်နော်ကျွန်တော်ကတော့ယူယူတတ်တတ်မမှန်ကန်ကန်နော်အပြစ်ခတ်ရစဲကိုကျွန်တော်တို့လိုချင်တယ်ဓာတ်လူခွင့်ရင်ကျွန်တော်တိုင်းရင်းသားပြည်သူတွေမှာလိုချင်ပါတယ်ခင်ဗျာအခုဒါခွင့်ရင်မှကျွန်တော်တို့ကမရရှိခဲ့ပါဘူးနော်နောက်ပြီးတော့နော်ကျွန်တော်ရရှိခဲ့တဲ့အခွင့်အရေးတွေကနော်ဗာလဲဆိုတော့နော်ကြီးစံတွေနော်လက်နက်ကြီးတွေအဲ့ဒါတွေပဲကျွန်တော်တို့ပြရနောက်ပြီးတော့နော်အချုပ်တွေနော်နောက်ပြီးတော့ဒုတ်တွေအဲ့ဒီကပဲကျွန်တော်တို့ကိုနော
်
ပေးနေတာရှိတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ကတော့ဓာတ်လူခွင့်ရင်လိုချင်တယ်နော်ဓာတ်လူခွင့်ရင်ပေးဦးဆိုရင်ရခိုင်တွေရဲ့လောက်ရောက်တော့ကျွန်တော်တို့ကထောက်ခံတယ်ဗျ
ဟုတ်ကဲ့ကိုသီးလည်းမှုဆွေးနွေးတာကျေးဇူးပါနောက်ထပ်ကျွန်တော်တို့စာပေးဖို့ဆွေးနွေးထားတာတခုလည်းရှိနေပါသေးတယ်သူကတော့ဝနာအိမ်ဆိုတဲ့အီးမေးပါသူကစာတော့နန်းလောင်ပဲဖတ်ပြပေးပါဦးခင်ဗ
ျနောင်ချုံပြင်းဦးလွင်တဝိုက်ကပြင်းမှတ်တွေအပေါ်တက်ခက်ခံရတာရှိခိုင်ပြင်းနေတဲ့ချင်းပြင်းနဲ့ပလဝသီတာတွေမှာတိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေတဲ့အပေါ်အစိုးရအနေနဲ့ထိထိရောက်ပါဝင်ဆောင်ရွက်နိုင်စွာဟာအင်မတန်မေးမိန်ရရှိတယ်လို့မြင်မိပါတယ်တမ်ရောရဲ့ရန်ကုန်ရန်ချင်းတုံနေပြီးတော့အဖြေရှာနေတာဟာလည်းမမှန်ဘူးလို့မြင်ပါတယ်အဖိနှိတ်ခံရတဲ့မတရားဘူးလို့ခံစားရသူတွေဟာနှီးလန့်အမျိုးမျိုးနဲ့ခုခံနေမှာပါပဲဒါကြောင့်လဲပြန်လဲခုခံတဲ့နေရာမှာအရင်ကလိုတမယိုးကျတော်ရင်စစ်ပွဲမျိုးမဟုတ်ပဲတစ်ဖက်နဲ့တစ်ဖက်အကြတဲ့ရောက်စင်မဲ့အထိနာစင်မဲ့မြို့ပြအထိစစ်ရေးဖြန့်ကျက်လာတာမျိုးတွေကိုဆောင်ရွက်လာတာပါဒါဟာပြည်သူတွေရဲ့အသက်ဦးအိမ်စီးစိမ်နဲ့အစိုးရရဲ့အုပ်ချုပ်ရေးရန်နရားကိုပါချိန်ချောက်လာတာဖြစ်ပါတယ်ဒီပြဿနာဟာလေးလေးနက်နက်မှတ်ယူပြီးတော့ဖြေရှင်းရမယ့်အနေအထားပါတဖက်ကမိမိရဲ့တက်မတော်အပေါ်မှာဒီပဋိပက္ခအပေါ်လက်နက်နဲ့ဖြည့်ရှင်းပိုင်ခွင့်ပေးထားပြီးတဖက်ကလည်းငြိမ်းချမ်းရေးအတွက်တကားဖွင့်ထားပါတယ်ဆိုတော့အစိုးရရဲ့ policy ဟာပြန်လည်သုံးသပ်ဖို့လိုအပ်တဲ့အနေအထားလို့မြင်ပါတယ်။အရင်တမရဟောင်းဦးသိန်းစိန်လက်ထက်မှာတော့2017 KIO နဲ့ဖြစ်တဲ့စစ်ပွဲတွေအပေါ်တက်မတော်အနေနဲ့တိုက်ခိုက်တာတွေကိုရပ်ဖို့အ ਨੇ ဆုံးတမရအမိန့်ထုတ်ပြန်ဆောင်ရွက်ခဲ့တဲ့အခြေအနေမျိုးရှိခဲ့တာကိုပြန်ကြည့်ဖို့လိုပါတယ်။ယုံကြည်မှုတည်ဆောက်ရမယ်စစ်ရှင်လျှော့ချရမယ်ဒါတွေဆောင်ရွက်ဖို့ political will ရှိရမယ်စတဲ့ဖြည့်ရှင်မှုတွေဟာတစ်ဖက်လူကိုယ့်ရဲ့ငြိမ်းချမ်းရေးစပွဲဝိုင်းကိုလာအောင်စောင့်နေတာမဟုတ်ဘဲကိုကအင်အားကြီးတူအနေနဲ့ initiate လုပ်ဆောင်ရွက်ပြီးမှသာလင်းဆက်လက်လှုပ်ဆောင်ရမယ်အဆင့်တွေဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့အစိုးရအနေနဲ့မဟာဗျူဟာချ mechanism တွေဖွဲ့စည်းပြီးတော့အင်တိုက်အားတိုက်ဆောင်ရွက်တာမျိုးတော့မတွေ့ရသေးတာအမှန်ပါအစိုးရအနေနဲ့ပြည်တွင်းပြည်ပစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာပြည်သူတွေကနားလည်ဆန္ဒပါတယ်။သို့တော့တိုက်ပွဲဖြစ်စဉ်တွေနဲ့
အစိုးရရဲ့ကင်တွယ်ဆောင်ရွက်နေပုံတွေဟာလက်ရှိသွားနေတဲ့ညီညာရေးလုံခြုံရေးကိုထိခိုက်စေတဲ့အပြင်ပြည်သူတွေရဲ့အစိုးရအပေါ်ယုံကြည်မှုကိုလည်းအထိုက်အလျောက်မေခွန်းထုတ်စရာဖြစ်လာပါတယ်။ရေရှည်မှာအရသာပြည်သူတွေထိခိုက်နေတာမျိုးများလာတာနဲ့အမျှပြည်သူအချင်းချင်းကြားမှာလည်းကြီးကြီးမားမားစိတ်တဘောတာကွဲလွဲမှုတွေဖြစ်လာမှာပါ။အဲ့ဒီအချိန်မှာတော့မြန်မာလူပောင်အဖွဲ့အစည်းဟာအကွက်အပြဲတွေများတဲ့ထက်များလာမှာပဲဖြစ်ပါတယ်ဆိုပြီးရေးထားပါတယ်ရှင်။
ဟုတ်ကဲ့သူဆာမလာလက်ရှိအစိုးရရဲ့ငင်းငယ်လုပ်ငန်းစဉ်ပေါ်မှာမိကုန်းထုတ်ထားလဲပါပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲလဲဟိုအဆုံးသတ်ဖို့အချိန်2မိနစ်လောက်ပဲကျန်ပါတော့တယ်ဆိုတော့အချုပ်အနေနဲ့ကျွန်တော်ဟိုပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေ2မိနစ်စီလောက်ဆွေးနွေးစီရင်ပါတယ်လက်ရှိဒီဖြစ်နေတဲ့တိုက်ပွဲတွေကိုရပ်နိုင်ဖို့ပဲဖြစ်ဖြစ်စစ်ချိန်ရှော့ဖို့ပဲဖြစ်ဖြစ်ပေါ့လေလက်တွေ့ဟိုလဲကြမဲ့အဖြေတခုအခုချိန်မှာဟိုရှိတယ်ဆိုရင်ဘာများဖြစ်မလဲဆရာဦးမောင်ဆိုအရင်ဆွေးနွေးပေးပါလားခင်ဗျာ
နော်မြောက်ပိုင်းသုံးဘွဲ့နဲ့ဟာဘိုင်လက်ဆွဲပြည့်ခန့်ရစိထုတ်ဖို့ဆိုပြီးတော့တတ်မတော်ပဲနဲ့ဒီ NRPC ဘက်ကသဘောတူပြီးသားဖြစ်ပါတယ်။အဲဒါပေမဲ့အစိုးရချက်တွေအလန့်ကွာဝင်နေတယ်။အဲ့တော့ကျွန်တော်တို့ဒီအစိုးရချက်တွေနဲ့ပတ်သက်ပြီးပြန်ဆန်းစစ်ဆင်ပါတယ်။ကျွန်တော်တို့လက်တွေ့ကြတဲ့ဒီအပြစ်ခက်ရစိနဲ့ပတ်သက်ပြီးလက်တွေ့ကြတဲ့အခြေအနေတရက်ကိုဖော်ဆောင်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ပြစ်ခတ်ရစီဖော်ဆောင်နိုင်မှာဖြစ်ပါတယ်ဒါအဲ့လိုမဟုတ်ဘဲနဲ့ကိုလိုချင်တာပဲပြောနေမယ်ကိုဖြစ်ချင်တာပဲပြောနေမယ်ဆိုရင်တော့ဒီပြစ်ခတ်ရစီကဝေးနေမှုမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဦးကိုဦးကတော့ခင်ဗျာအခုလက်ရှိလက်တလုံးတိုက်ပွဲတွေကိုရန်နိုင်အမြန်ဆုံးရန်နိုင်မှုစစ်ရှင်ရှော့ချဖို့ဆိုရင်လက်တွေ့ကြလက်တလုံးမှာလုံနိုင်မယ့်အဖြေဘာများရှိမလဲခင်ဗျာ
အာကျွန်တော်အမြင်ကတော့အခုဒီထိတ်တဲ့တွေ့နေတဲ့နှစ်ဖွဲ့ကတော့သူမာနာကိုမာနာနဲ့ကပြန်မလို့ဆပွဲမှာပြန်ထိုင်ဖို့တော့ခက်သွားနိုင်တယ်။ဂျာကန်ဒီတပ်ပြအင်အားစုလိုတယ်ကွ။ဒီအခုခဏအခုလက်တွေ့တိုက်မြေပြင်တိုက်ပွဲပေါ်တဲ့အဖွဲ့တွေရဲ့အနောက်မှာကျွန်တော်တို့ဝပပလိုပေါ့နော် USP လိုအဖွဲ့ကြီးတွေရှိပါတယ်။ဒီအဖွဲ့ကြီးတွေကတမတော်နဲ့ကော၎င်းအစိုးရနဲ့ကော၎င်းပြည်ပကမရှိပါဘူး။ဒီညီညီငယ်နဲ့ဆက်သွယ်ဆက်ဆံနေတာတွေ့ရပါတယ်။ထို့တူပဲသူတို့လေးဖွဲ့ဆိုပြီးတော့ KIO KIA ဖွဲ့စည်းရလဲတည်တည်ငြိမ်ငြိမ်နဲ့သူတို့ဖိမ့်ဖိမ့်ပိမ့်ပိမ့်နဲ့ရှိပါတယ်သူတို့ဖွဲ့ချီကြီးတွေကဈာဝင်ပြီးတော့အနောက်ဘက်ကိုမြတ်မြတ်တာတာဖိမ့်ပိမ့်မယ်ဆိုရင်တော့ဒ
ါ
ဒီတော့ထိုက်တဲ့နှစ်ဖက်ကကြော့ပြောင်းပြီးတော့မဲဆုံးတော့ဟိုဘာတိတ်ခါရှိရှိနဲ့ပြန်စကားပြောနိုင်တဲ့ချင်းနဲ့ဖြစ်နိုင်ပါတယ်ဈာကအဖွဲ့ကြီးဆိုတယ်လို့ကျွန်တော်ထောက်ပြကြပါတယ်
โอเคပင်နိုင်ဆွေးနွေးပြခဲ့ရတဲ့ဒီတိုင်းသားအရေးချွန်းကျင်သူတွေဖြစ်တဲ့ဥခွန်ဥကာဥမမောင်ဆိုးကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားဖြစ်ဖို့သူတွေနဲ့တောထရှင်တွေအားလုံးလည်းထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတည်းဒီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်မှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးပါတယ်အခုတော့စီစဉ်ဒီအဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလှည့်ပြောပြပေးပါအောင်ရှင်
ပါကစ္စတန်နိုင်ငံရဲ့ပြည်တွင်းစစ်ပွဲအဆုံးသတ်နိုင်ရေးအတွက်တာလီဘန်အုပ်စုနဲ့အမေရိကန်ကွန်ဆူလရီဆွေးနွေးနေတဲ့အချိန်နဲ့အရေးရနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့တောက်ကြားနေကတွေ့ဆုံဆွေးနွေးပါတယ်။အာဖဂန်နိုင်ငံမှာ16နှစ်နေပါတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေပြန်ယူရေးအဖြေတရဖြစ်လာနိုင်တဲ့ဒီငြိမ်းချမ်းရေးစကားဝိုင်းကနေနှစ်ဖက်သဘောတူညီမှုရရှိခဲ့ကြတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲသမ္မတထရမ့်ကသူ့ရဲ့လုံခြုံရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်အမအီဟန်အိုမာနဲ့ရာရှိဒါထာလီဘ်တို့နှစ်ယောက်ဟာသူတို့ရဲ့ပြည်ဝင်ခွင့်ငင်းပယ်မခံရခင်မှာအစ္စရေးတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့အစီအစဉ်မရှိဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကပြောလိုက်တဲ့အပေါ်အောက်လွှတ်တော်အမအီဟန်အိုမာကလက်မခံပဲပယ်ချလိုက်ပါတယ်။အမေရိကန်အောက်လွှတ်တော်အမနှစ်ယောက်ဟာလာမယ့်သတင်းပတ်တွေအတွင်းဂျေရုဆလင်နဲ့ဂျော်ဒန်မြေအနောက်ဘက်ကန်ကိုသွားဖို့အစီအစဉ်ထားတာပါ။အောက်လွှတ်တော်အမအိုမာကအစ္စရေးပါလီမန်မှာရှိတဲ့ဂျူးနဲ့အာရဗ်မတ်တွေအစ္စရေးလုံခြုံရေးအဖွဲ့တွေနဲ့တွေ့ဆုံမဲ့သူ့ရဲ့အစ္စရေးနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတွစ်တာမှာတောက်ကြားနေကဖော်ပြလိုက်တာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးကြောင့်မဲ့အနီးတစ်ဝိုက်မှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်ဖွဲ့ကြားတိုက်ပွဲတွေဖြစ်ပွားပြီးအခြေအနေမတည်မငြိမ်ဖြစ်နေတာကြောင့်လာရှိုးမြို့မြောက်ဖက်73မိုင်အကွာလောက်မှာလူနာတင်ကားတစ်စင်းလက်နက်ကြီးထိမှန်ပြီးတော့အယက်သားတို့သေဆုံးသွားတယ်လို့မြန်မာစစ်ဖက်တာဝန်ရှိသူနဲ့မျက်မြင်တွေ့သူတို့ကဒီကနေ့ပြောပါတယ်လက်နက်ကြီးထိမှန်တာကြောင့်လာရှိုးလူငယ်လူနာတင်ကားမောက်သွားပြီးတော့ပါလာတဲ့လူနာ၃ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့အသက်ပေးကလွတ်လာတဲ့လူမှုကွန်ရက်အသင်းဝင်ကိုအောင်ကျော်မိုးကပြောပါတယ်
သတင်းကြေညာကိုနန်းလောင်ကပြောပြပေးသွားတာပါရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ Bill Andrade ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.